Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင်2018ခုနှစ်မတ်လ31ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအစီအစဉ်မူကကျွန်မစုမပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပိုင်းသတင်းတွေကိုမအေးတန်တာကြောင့်ねအတူကြီးညပေးပါပါ။အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသ26ကပြည်ပခါတွေအတွင်းအစ္စရေးလူမျိုးရေးတပ်ဖွဲ့ကြောင့်တည်ဆုံသွားသူတွေရဲ့ဇာပနာအခမ်းအနားဒီကနေ့ကျင်းပတာမှာပါလက်စတိုင်းထောင်နဲ့ချီးပြီးတော့လိုက်ပါပို့ဆောင်ခဲ့ပါတယ်။ BNN နိုင်ငံမှာကျင်းပနေတဲ့မဟာမဲခေါင်မြေဝန်းဒေသတစ်လျှောက်ဒီနိုင်ငံတွေရဲ့အစည်းအဝေးကနေပြီးတော့လာမယ့်9နှစ်အတွင်းမှာဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံဖို့သဘောတူညီခဲ့ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီညပိုင်းတော်တာရှင်နေနာဆင်ရမယ်နောက်ဆုံးရသတင်းတွေကတော့အာခရီလိုက်စားမှုကိုစနစ်တကျတိုက်ဖြတ်မယ်လို့သမရသည့်ဦးဝင်းမြင့်မိကွန်းပြောပြီးတဲ့နောက်နေမှာပဲအာခရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကပြည်သူတွေကဒီလိုအတွေ့အကြုံတွေကိုယ်တိုင်ကြုံရင်တိုင်စားပို့ပါလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ
်တိုက်ကြတာမှာအာခရီမလုံလိုက်စားတယ်လုံပိုင်ရင်းကိုအကြောင်းပြုပြီးတော့ငွေမလုံတောင်းတယ်ဘယ်လိုပြရတယ်ဘယ်တော့ပြရတယ်
ဒီသတင်းနဲ့ပတ်သက်ပြီးနောက်ပိုင်းမှာပြည်စုံနားဆင်ရပါမယ်ရှင်။နောက်ထိုင်းနိုင်ငံတဝမ်းမှာဒီနိုင်ငံကအဆင့်မီဖွင့်ထားတဲ့ကျောင်းတရားကျော်မှာတရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာ30ကျော်အပါဝင်နိုင်ငံသားသား120ကျော်ထိုင်းအာဏာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးလိုက်တဲ့သတင်းနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတည်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသ26မှာအစ္စရေးလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တောက်ကြနေကပါလက်စတိုင်းလူမျိုး15ယောက်ထက်မနည်းသေဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်ပါတယ်။အဲဒီဒဏ်ရာရသူတွေက950ကျော်ဟာတကယ်အခြေခံအစ်စ်နဲ့ပြစ်ခတ်ခံရတာပါ။အခုလိုပြစ်ခတ်မှုနဲ့ပတ်သက်ပြီးဖြေရှင်းမှုကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကအရေးပေါ်အစည်းအဝေးကျင်းပခဲ့ပေမဲ့ဘလို့ကင်တွင်မလဲဆိုတာအပြင်ပူတဲ့ကြေညာချက်ထုတ်ပြန်တာမျိုးတော့မရှိပါဘူး။တည်ဆုံသူတွေရဲ့ဇာပနာကိုတော့လူတွေထောင်နဲ့ချီတက်ရောက်ခဲ့ပြီးဒီကနေ့စနေနေ့ကိုလည်းပူဆွေးဝမ်းနည်းပွဲနေ့အဖြစ်ပါလက်စတိုင်းတွေကသတ်မှတ်ထားပါတယ်။မကြသေးခင်နှစ်အတွင်း26မှာဆန္ဒပြပွဲတွေကအကြီးအမားဆုံးတစ်ခုနဲ့ရုံးရင်းစက္ကပ်အခြေအနေတွေကိုဖြိုခွဲဖို့အဓိကရုံးနေနေနီးလန်းတွေကိုလူမျိုးရေးတပ်ဖွဲ့တွေကအသုံးပြုခဲ့တယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေနေဆက်ကိုချဉ်ကပ်ခဲ့ကြတာနဲ့အမျှရုံးရင်းစက္ကပ်အခြေအနေတွေဖြစ်ခဲ့တာပါ။ကြောက်ခဲတွေနဲ့ပစ်ပေါက်တလို့မော်တော်ကားတိုင်ယာတွေကိုမီးရှို့ပြီးတွန်းလိုက်လွတ်လိုက်တဲ့အဓိကလုံဆော်သူတွေကိုတုံ့ပြန်လှုပ်ဆောင်ခဲ့တာလို့အစ္စရေးစစ်ဘက်ကပြောပါတယ်။ဒါ့အပြင်ဆန္ဒပြသူတွေကိုအကာအကွယ်ယူပြီးတော့စစ်သွေးကြွတွေဟာတိုက်ခိုက်ဖို့ဆောင်ရွက်ခဲ့တယ်ဆိုပြီးတော့လေအစ္စရေးဘက်ကဆွဆွဲပါတယ်။အစ္စရေးတပ်တွေဟာခြေစံအစ်စ်တွေရာဘာအုပ်ထားတဲ့တပ်မဏိတွေမျက်ရည်ရုံဘုံးတွေတုံးပြီးတော့ပစ်ခတ်တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါတယ်။ဒီဖြစ်ရဟာပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်အဖွဲ့ကြား2014ခုနှစ်စစ်ပွဲတွေကဆက်လို့လူအများဆုံးသေဆုံးခဲ့တာဖြစ်ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံမှာကြာသပတေးနေ့ကလမ်းမေးတောင်ပေါ်ပောက်ကွဲမှုကြောင့်အမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကအမေရိကန်တအူးနဲ့ဗြိတိန်နိုင်ငံသားတအူးသေဆုံးခဲ့တယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။နောက်ထပ်5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းမန်ဘီမြို့အနီးမှာဒီတိုက်ခိုက်မှုဖြစ်ခဲ့တယ်လို့အမျိုးဖော်ခြင်းနဲ့အမေရိကန်အရာရှိ2ဦးကရိုက်တာသတင်းဌာနကိုပြောခဲ့တာပါ။အမေရိကန်စစ်တပ်ရဲ့အစိုးရထုတ်ပြန်ချက်တစ်ခုမှာတော့တိုက်ခိုက်မှုဖြစ်တဲ့နေရာတေဆုံးသူတွေရဲ့နာမည်နဲ့နိုင်ငံသားတွေကိုဖော်ပြမထားဘဲနဲ့ညွန်ပေါင်းအဖွဲ့ဝင်တွေဖြစ်တယ်ဆိုတာပဲပြောထားပါတယ်။ဒီတိုက်ခိုက်မှုဟာဘယ်သူတွေရဲ့လက်ချက်ဖြစ်နိုင်တယ်ဆိုတာကိုအမေရိကန်စစ်တပ်ပြောခွင့်ရဗိုလ်မှူးကြီး Ryan Dillon ကမပြောဘဲနဲ့ကနအူးအစဉ်စုံစမ်းစစ်ဆေးမှုတွေနဲ့ယူဆချက်တွေရှိထားပြီးကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေအပြီးမတိုက်ခင်သေးမှာထုတ်ဖော်ပြောဆိုမှာမဟုတ်တဲ့အကြောင်းပြောပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကတော့တေဆုံးသူတို့ဟာသူတို့စီကဖြစ်ကြောင်းအတည်ပြုပါတယ်။တေဆုံးသူဗြိတိရှအစစ်ဝင်တန်းဟာတိုက်ခိုက်မှုဖြစ်ချိန်မှာအမေရိကန်တပ်ဖွဲ့တွေနဲ့အတူတာဝန်ထမ်းဆောင်နေတာဖြစ်ပြီးတော့ဒီညွန်ပေါင်းအဖွဲ့ဟာ IS စစ်သေးကြောင့်အဖွဲ့ချေမုံရေးအတွက်လှုပ်ရှားနေကြတာဖြစ်တယ်လို့ဆိုပါတယ်ရှင
်။ Sierra Leone ရေမာဒီကနေ့သမရရွေးကောက်ပွဲအတွက်လူလူကမင်းပေးနေကြပါတယ်။အခုလအစောပိုင်းကကျင်းပတဲ့ရွေးကောက်ပွဲအတွင်းသမရလောင်း16ဦးပါဝင်ရှင်တင်ခဲ့ရမှာအနိုင်ရရှိမဲ့မဲအီအတွက်55ရာခိုင်နှုန်းကိုဘယ်သူမှမရခဲ့တာကြောင့်ဒုတိယအကြိမ်ရွေးကောက်ပွဲကျင်းပတာပါ။ In any room, you got wet chimba melu season target, Bimele, ABC, Pidu Congress Party, Gozel Lantia, Kango Timbiamugu, Tiajunjuka, China, Bushida, John, you got wet chimba, yet not so Kerawa, Messanashi Nugaro, ABC Party, Dr. Samura Matthew Wilson, Kamara, Tamamho, Sierra Leone, Pidu Party, Julius Manda Pyorugu, maybe Melu Suare, Gozel Lant, Dr. Kamaraga, Tuha, ABC Party, Longens, and I ching and saw Pumuto Tay, Samuel Tomelu, Piotabi May. Daikanriga, Anayapa, the Agri Le Samuri, Natansali Kuniga, Ebola, Yoga, Kusep, Yamamune, Pate Piro, Kainduyama, Anemuri, Shigajo, Topiaware, Kuzle Lound Upidu, Bayogaro, a good Jenha, Julia, Jima Shimena, Pibi, Natansana Kunit, Tamara, Yuka, Puerunga, Leshi Tamara, Honest Pai, Kurumaga, Shoninge Buare.
Rasanang and Machine, British at them when any Nibina Sayan, when any young Azejogo, short time Piamel, Russia at Nizali Bari. တဟာဒီလာဆော်ပိုင်းတော့ကနှစ်ဖက်နိုင်ငံအသီးသီးမှရှိတဲ့တန်ဝင်တဲ့23ယောက်ကိုနှစ်ဖက်အပြန်အလှန်နှင်ထုတ်ခဲ့ကြလာရေးနောက်ဆက်တွဲဖြစ်နေရုရှားဘက်ကထပ်တိုးတုံ့ပြန်ဆောင်ရွက်လိုက်တာဖြစ်ပါတယ်ဗြိတိန်အပါဝင်အနောက်နိုင်ငံတချို့ပူးပေါင်းပြီးတော့ရုရှားတန်တမန်တွေကိုနိုင်ငံတွေကနေနှင်ထုတ်ခဲ့တာတွေကိုလက်ထုတ်ပြန်တဲ့အနေနဲ့ရုရှားကလည်းနိုင်ငံပေါင်း23နိုင်ငံကတန်တမန် short talib on Yavari. British Marshall, Russia, then when a ye do a die, Russia, and Yenna Marshall, British, then when any ye do go let the loud do my short tap yamelo, British damajigo, Russia got your light up separate. American, then when a yaw tossego, Russia got in Nito Tabio, Saint Peterburg, New Marshall.
ကောင်းစွေဝင်ရုံကိုပါပိတ်ပစ်လိုက်ပြီးတဲ့နောက်တရရဲ့အကြောင်းပါပဲအခုလိုမျိုးဗြိတိသတ်တန်ဝင်တန်းတွေကိုလည်းထွက်ခွာခိုင်းတာဖြစ်ပါလိမ့်ရှင်မြို့ရအမေရိကန်တန်ညဘက်မြန်မာဘက်အစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ 92.5MHz ဟနွိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီမှုရခဲ့တာဖြစ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB လုတ်ပေးနေပြီးရင်းနှီးမြှုပ်နှံမှုအသစ်တွေကိုကြိုးစားသလိုမြန်မာစင်စစ်မပြတ်ဖွံ့ဖြိုးမှုစီမံကိန်းကိုစတင်ရေးဆွဲနေကြောင်းလည်းပြောကြားခဲ့ပါတယ်ဒီထေသည့်အစည်းအဝေးကိုကမ္ဘောဒီးယားလော်မြန်မာတိုင်းပြည်နယ်နဲ့တရုတ်အစိုးရထိပ်တန်းအဖွဲ့ဝင်တွေလည်းတက်ရောက်ပါတယ်မဟာမေးကောင်မြို့ဝန်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်ရေးအစည်းအဝေးကိုအာရှဖွံ့ဖြိုးရေးဘဏ်ကထောင်960ခုနှစ်မှာ င်းချိတ်ဆက်ပြီးဆောင်ရွက်ခွင့်ရရှိနိုင်စေဖို့အတွက်ဆိုဦးတီထွင်လုပ်ငန်းရှင်တယောက်2000လောက်လဲတယောက်ခဲ့ပါရခင်ဗျာ
မြောက်ကိုရီးယားအစိုးရဘက်မှတွန်းမြင့်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားကနေရေနယ်နဲ့ကြောင်မီးသွေးတွေကိုတရားမဝင်ခိုးယူတဲဆောင်နေတဲ့တင်မော်တွေနဲ့ဝန်ဆောင်မှုကုမ္ပဏီဒါဂျင်နဲ့ချီကိုကုလသမဂ္ဂလုံခြုံရေးကောင်စီကအမြင့်မဲစီရင်သွင်းလိုက်ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကတောင်ကိုရီးယားနဲ့အမေရိကန်ခေါင်းဆောင်တွေနဲ့တွေ့ဆုံမှုစီစဉ်နေချိန်မှာပဲအခုလိုမျိုးဖိအားတွန်းမြင့်ပေးတာလည်းဖြစ်ပါတယ်တရုတ်နိုင်ငံမှာအခြေစိုက်တဲ့မြောက်ကိုရီးယားပိုင်းတင်မော15စင်းမြောက်ကိုရီးယားပိုင်းမဟုတ်တဲ့တင်မော12စင်းနဲ့ထိုင်ဝမ်အမျိုးသားတဦးအပါအဝင်တည်ယူပို့ဆောင်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီပေါင်း22ခုကိုလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားဒဏ်ခတ်အရေးယူရေးဆိုင်ရာကော်မတီကအမေရိကန်အစိုးရရဲ့တောင်းဆိုမှုနဲ့အခုလိုမျိုးအမြင့်မဲစင်းကိုတွင်းလိုက်တာပါမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့အပြင်းအထန်28ရက်နေ့မှာတွေ့ဆုံတဲ့အကြောင်းကြေညာခဲ့သလိုတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားခေါင်းဆောင်တွေ့ဆုံပြီးရက်ပိုင်းအတွင်းမှာပဲအခုလိုမျိုးအရေးယူမှုကိုချမှတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့လည်းလာမယ့်မေလရဲမှာတွေ့ဆုံမှုအစီအစဉ်ထားတာပါ။ ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင်။အခုလိုတွဲဆုံမှုသဘောတူထားပေမဲ့လည်းမြောက်ကိုရီးယားဘက်မှာတန်ခတ်အရေးယူမှုတွေနဲ့ဖိအားပေးမှုတွေအမြင့်ဆုံးအနေထားနဲ့ဆက်လက်ပြီးတော့ပေးသွားမှာဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောထားပါတယ်ရှင်။
ဂျပန်နဲ့တရုတ်နိုင်ငံမှာကျင်းပမယ့်အိုလံပစ်ပြိုင်ပွဲတွေမှာမြောက်ကိုရီးယားနိုင်ငံအနေနဲ့ပါဝင်မှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်စ်ဘတ်ကဒီကနေ့ပြောပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့ပျွန်ယန်းမှာတွေ့ဆုံပြီးတဲ့နောက်သူကအခုလိုပြောလိုက်တာပါတောင်ကိုရီးယားနိုင်ငံပျွန်ချန်ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာမြောက်ကိုရီးယားအန Olympic Puerama, Nagoya, and in a Pawima Pijang, Beijing Lizigo Piana Yashizima, Bechka, Trinodigo Pioja Gavare, Tagoria Olympic Puema Nini, then Sound Tame and in a Nagoya Pawim Hoodwe, Jesu Tinjang, Bechka, Kim Jong Ungu, Pioja Gerelu, Nagoria, Trintana, Kisi, and Nigale Piovarekmia.
အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရေလှောက်ရှားခဲ့တာကြောင့်အသက်16နှစ်အရွယ်မှာတာလီဘန်စစ်သွေးကြွရီရဲ့ပြစ်ခတ်တာခံရပြီးတော့ခေါင်းမှာဒဏ်ရာရခဲ့တဲ့မာလာလာယူဆော့ဆိုင်ဟာသူ့ရဲ့မွေးရည်ပါကစ္စတန်နိုင်ငံဆွတ်တောင်းကြမှာရှိတဲ့မင်ဂိုရာမြို့ကိုဒီကနေ့စနေနေ့မှာပြန်လည်ရောက်ရှိလာခဲ့ပါတယ်။အမျိုးသမီးငယ်တွေပညာသင်ကြားခွင့်ရရေသူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲ ော့ဒီလအစောပိုင်းမှာပဲစပြီးတော့ဖွင့်လှစ်လိုက်တာဖြစ်ပါတယ်။မလာလာဟာလက်တလော့ဗြိတိန်နိုင်ငံမှာအခြေချနေထိုင်နေပြီးတော့အောက်စဖို့တက္ကသိုလ်မှာပညာသင်ယူနေတာဖြစ်ပါတယ်။ Syria, Kenya, Nigeria, Jordan နဲ့ Pakistan ပါဝင်ကမ္ဘာတဝန်းလက်နက်ကင်ပြည်ပခဒေသတွေမှာမိန်းကလေးငယ်တွေပညာသင်ကြားခွင့်ရရေးကူညီပေးနေတဲ့မလာလာဖန်ရမွန်ငွေအဖွဲ့ကိုပူးရဲတည်ထောင်ထားသူလည်းဖြစ်ပါတယ်။အသက်၁၂နှစ်အရွယ်ထိမင်းကလေးငယ်တွေဘေးကင်းလုံခြုံစွာနဲ့လွတ်လပ်ပြီးတော့ဒန်းတို့ညီများရဲ့ပညာသင်ကြားခွင့်ရဖို့အတွက်မလာလာဖန်ရမုံငွေအဖွဲ့ကအဓိကအကူအညီပေးတာပါအခုချိန်မှာအသက်၂၀ရှိပြီဖြစ်တဲ့မလာလာဟာတမယိုးကြအစင်လားလွှမ်းမိုးမှုကြီးရဲ့သူ့ရဲ့မွေးရည်မြေမှာမင်းကလေးငယ်တွေပညာသင်ကြားခွင့်ရဖို့အတွက်အသက်၁၂နှစ်အရွယ်လောက်ကစပြီးတော့ရဲရဲဝံ့ဝံ့ရှေ့ထွက်ပြီးပြောဆိုလာခဲ့သူဖြစ်ပါလိမ့်ရှင
်စနေနေ့အတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့မရေးသနာကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာသမ္မတတဲ့ဦးဝင်းမြင့်ကနိုင်ငံတွင်းအခရီးလိုက်စားမှုကိုတေချာတိုက်ဖြတ်သွားမယ်လို့ကျန်းသစ္စာကြေညာတဲ့အခမ်းအနားမှာထည့်သွင်းပြောဆိုသွားပေမဲ့ဒါကိုလက်တွေ့အကောင့်ထည့်ဖော်နိုင်ပါမလားဆိုတာတော့စောင့်ကြည့်ရမယ်လို့မြန်မာနိုင်ငံစားသုံးသူများအသင်းတာဝန်ရှိသူကပြောသွားပါတယ်။အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကလည်းနေပြည်တော်မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပပြီးတော့အခရီးလိုက်စားမှုတွေကိုထိထိရောက်ရောက်တိုက်ဖြတ်နိုင်ရေးဆောင်ရွက်နေပြီလို့ပြောဆိုခဲ့တာပါအသေးစိတ်ကိုဆက်ပြီးတင်ပြပေးကြပါမယ
်မနေ့မတ်လ30ရက်နေ့တောက်ကြနေ့နေပြည်တော်ကပြည်တော်စုလွတ်တော်မှာကျင်းပတဲ့ဂရုတစ္ဆာပြုအခမ်းအနားမှာတော့သမရသည့်ဦးဝင်းမြင့်ကနိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမန်နိုင်ကိုခိုင်မာအောင်ကြိုးပမ်းမှုနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးအချက်ကိုအတိအကထားထည့်သွင်းပြောဆိုသွားပါတယ
်အာဂရီလိုက်စားမှုကိုပုံမူတိုက်ဖြတ်ရပါလိမ့်မယ်ကျွန်တော်တို့လူအဖွဲ့အစည်းအတွင်းလိုက်စားနေတဲ့အာဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်သွားပြီးကျွန်တော်တို့နိုင်ငံသူနိုင်ငံသားတွေရဲ့ဇာတိတမိုင်နံကိုခိုင်မာအောင်ကြိုးပမ်းဆောင်ရွက်သွားကြရမှာဖြစ်ပါတယ်
ဒီကနေ့နေပြည်တော်ကအာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရုံးမှာလည်းသတင်းစာရှင်းလင်းပွဲကျင်းပပြီးတော့ကော်မရှင်အနေနဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနေတဲ့အကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။အထူးသဖြင့်အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတိုင်ကြားလာတဲ့ပြည်သူတွေစီကတိုင်စာတွေကိုမတ်လကနေစပြီးတော့တိုင်ကြားတဲ့သူတွေစီအကြောင်းပြန်ကြားတာစုံစမ်းစစ်ဆေးတာတွေလုပ်ပြီးတော့အကျဉ်းပြတ်ချစားမှုနဲ့ပတ်သက်ပြီးတိုင်ကြားခံရတဲ့သက်ဆိုင်ရာဌာနတွေစီကိုလွှဲပြောင်းပြီးတော့အရေးယူဆောင်ရွက်နေတဲ့အကြောင်းကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ခေါင်းဆောင်ဦးဟန်ညွန့်ကအခုလိုရှင်းပြပါတယ်
။ပြည်သူများသူဟာအာဂရီလိုက်စားမှုတက်ချက်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ကော်မရှင်ကိုအားကိုးအားထားနဲ့တိုင်တာနဲ့ပြုလုပ်နေစီပါတယ်။ဒီလိုပေးပို့တဲ့တိုင်တာဟာကျွန်တော်တို့ရဲ့ရုံးကိုရောက်ခဲ့တာရောက်ရတာအားကိုးနေကြီးနဲ့တိုင်တဲ့တိုင်တာတရားဝင်ကြောက်မလာဘူးဆိုရင်ဘာမှကျွန်တော်တို့မရပါဘူးအားလုံးတော့စုံပါရဲ့လက်မရောရေးထိုးထားရလားတချို့ကအားလုံးစုံတယ်တိုင်တဲ့လူလက်မထိုးလာဘူးဆိုရင်ကျွန်တော်တို့တိုင်စာအင်္ဂါနဲ့မပြည့်စုံတော့ပါဘူးဒါကြောင့်အဲ့ဒါကြီးကျွန်တော်တို့
ိုးနေပါတယ်
အာဂရီလိုက်စားမှုတိုက်ချဲ့ရေးကော်မရှင်ထံကိုလူမှုအနေနဲ့အကျင့်ပြတ်ခြားစားမှုတွေကိုသိရှိရင်ကိုယ်တိုင်တွေ့ကြုံရတဲ့ဆိုရင်တိုင်စာတွေကိုတတ်သိအထောက်အထားတွေနဲ့စနစ်တကျတိုင်ကြားရမယ်လို့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပြန်ကြားရေးလုပ်ငန်းကော်မတီအဖွဲ့ဝင်ဦးခင်မောင်မြင့်ကလည်းအခုလိုပြောပါရစေ။
တိုင်ကြားကမှအာဂရီဘယ်လိုလိုက်စားတယ်လဲ၊လုပ်ပိုင်ခွင့်ကိုအကြောင်းပြုပြီးတော့ငွေဘယ်လိုတောင်းတယ်လဲ၊ဘယ်လိုပေးရတယ်လဲ၊ဘယ်တော့ပေးရတယ်လဲ၊တက်တယ်ဘယ်လိုရှိမှပေးတယ်လဲပေးခြင်းကဘယ်လိုပါတယ်ငွေရည်အတွက်ဘယ်လောက်ပေးရတယ်ဘာသိတာကိုအကြောင်းပြုပြီးတောင်းဆိုတယ်ဆိုတဲ့အကြောင်းအချက်နဲ့ပြများဖို့ရနိုင်ကြမြတ်မှတ်သားပြီးတော့ကျွန်တော်တိုင်းတာမှာဖော်ပြနေပါလေဆိုသူပဲပုံများတဲ့ဒီလိုမှတ်တမ်းများအတန်ခံရဖို့မိတ်ဆွေပြပြနိုင်ပါလေ
သမရတိကလည်းလူဖွဲ့စည်းတဲ့မှာလှိုက်စားနေတဲ့အာဂရီလိုက်စားမှုတွေကိုစနစ်တကျတိုက်ဖြတ်မယ်လို့ပြောဆိုထားတယ်။အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကလည်းအရေးယူဆောင်ရွက်နိုင်အောင်ကြိုးပမ်းမယ်ဆိုပြီးဇက်တိုက်ဆိုသလိုပြောဆိုလာတာကြောင့်အာဂရီလိုက်စားမှုတွေကိုပြင်းပြင်းထန်ထန်ကင်တွယ်ဖြေရှင်းနိုင်ခြင်းရှိပေမဲ့တကယ်လက်တွေ့ကတော့အပြောနဲ့အလုပ်ထပ်တူကြပါမလားဆိုပြီးအကဲခတ်တွေကတော့ပြောနေပါတယ်။မြန်မာနိုင်ငံစားသုံးသူများကာကွယ်ရေးအသင်းဥက္ကဋ္ဌဦးပါအုတ်ခိုင်ရဲ့အမြင်ကတော့
ဟုတ်ပါတယ်ကျွန်တော်တို့ကစောင့်ကြည့်ရမယ်အမြင်ထားပါတော့ဒါလည်းကတော့ခု NLD တို့ကစတဲ့လာတဲ့အချိန်မှာလည်းဒီကဒီအားအားကြီးလိုက်ဆောင်ကြပြအောင်လုပ်မယ်ဥရေဆွေးနွေးအောင်လုပ်မယ်ဆိုပြီးတော့အဲချွေးကြပြီးတော့တက်လာတာပဲဆိုတော့เนาะဒါနဲ့လက်တွေ့မှာဌာနဆိုင်ရာတွေကအရင်တိုင်းလဲဟလာအားအားကြီးလိုက်ဆောင်ပြီးဒီလေးကြီးကလက်တောင်းနေတဲ့ပြည်သူ့ဆိုင်ရာကြီးတွေကလည်းတရားလုပ်လို့ရတဲ့ဌာနတွေကလည်းလုပ်ထုံးမယ်ဆိုတော့ဒါအားမရော့သွားတာမတွေ့ရဘူးဟလာနည်းကျတဲ့အချိန်ကျွန်တော်တို့တက်ခါကအချိန်နဲ့ပြောတာနဲ့တော့မမီသေးဘူးပေါ့အခုကတော့သမဒလည်းအစ်စ်ဖြစ်တယ်အာရီလိုက်စားမှုတွေတိုက်ချက်မယ်လို့ခမတာတိရဲ့နေမှာလဲကျွန်တော်တို့ပြောတာသိရတယ်အာရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကလည်းဥက္ကဋ္ဌအစ်စ်ဖြစ်နေတယ်အဲ့တော့နောက်ခုကြလုံးကအစ်စ်ဆိုတော့တကယ်ထိအောင်လုပ်နိုင်မလုပ်နိုင်ဆိုတာကိုစောင့်ကြည့်ရမယ်အဲ့တော့အာရီလိုက်စားမှုလုပ်တဲ့ဟာလာဒီကအရာတန်းတွေကိုတော့ပြပြသားသားအရေးယူလို့လုပ်နိုင်တယ်ကျွန်တော်တို့ကအခုတက်လာတဲ့သမဒသိက္ခာပြည်သူ90%တော်ရဲ့ကိုယ်ကကျွန်တော်တို့ကတော့ဒါတိုက်ကြုံလို့ပါတယ်ဟုတ်
တန်ရှင်းတဲ့အစိုးရအကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ဖြစ်ဖို့အာဂရီလိုက်စားမှုကျူးလွန်သူတွေကိုထိရောက်စွာအရေးယူမယ်ဆိုပြီးပြည်ထောင်စုစည်းရင်းစည်ယုံပြည်ထောင်စုရှင်းနေချုပ်ယုံပြည်ထရေးဌာနပြင်ကြားရေးဝန်ကြီးဌာနနဲ့တရားလွတ်တော်ရှင်းနေတွေပါဝင်တဲ့အာဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတော့ပြီးခဲ့တဲ့2018ခုနှစ်နိုဝင်ဘာလတုန်းကသမ္မတဦးထင်ကျော်ရဲ့အမိန့်နဲ့စတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်ဒီလိုမြန်မာပိုင်းရဲ့စနေနေ့ညသတင်းစီစဉ်တွေကိုနားဆင်နေနေရတာဖြစ်ပါတယ်ရှင်။ကြာခင်မှာတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်မှာကားစည်းကွက်အခြေအနေကိုတင်ပြပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့ထိုင်းနိုင်ငံဘက်မှာမြန်မာနိုင်ငံသားတွေနဲ့ဒီနိုင်ငံသားတွေကိုဖမ်းဆီးနေတဲ့အခြေအနေကိုတင်ပြပေးချင်ပါတယ်။ထိုင်းနိုင်ငံတဝန်းကစာတင်ကြောင်းတွေဘာသာရပ်တင်တဲ့စာတင်ကြောင်းတွေနဲ့နိုင်ငံတကာအစ်စ်မီဖွင့်ထားတဲ့ကျောင်းပေါင်း128ကျောင်းမှာတရားမဝင်အလုပ်လုပ်ကိုင်နေတဲ့သူတွေကိုထိုင်းအာဏာပိုင်တွေကဝင်ရောက်ရှာဖွေဖမ်းဆီးခဲ့ပါတယ်။ဒီထဲမှာတော့တရားမဝင်နေထိုင်းအလုပ်လုပ်ကိုင်နေတဲ့နိုင်ငံသား121ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံသားက30ကျော်ပါဝင်နေတယ်လို့ထိုင်းဒုရဲချုပ်ကတောက်ကြနေကဗန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းမှာဗီဇာသက်တမ်းကျော်လွန်နေထိုင်နေသူတွေအလုပ်လုပ်ခွင့်မရှိဘဲအလုပ်လုပ်ကိုင်နေကြတဲ့နိုင်ငံသားတွေအလုပ်လုပ်ကိုင်နေတဲ့ထိုင်းစာတင်ကျောင်းပေါင်း128ကျောင်းကိုဝင်ရောက်ဖမ်းဆီးခဲ့ရမှာလူ80ကျော်ကိုဖမ်းဆီးမိခဲ့တာပါဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတဲ့အကြောင်းထိုင်းဒုတိယရဲချုပ်မေဂျာဂျန်နရယ်ဆူရာချက်ကသတင်းစာရှင်းလင်းခဲ့ပါတယ
်
သူပြောသွားတဲ့အထဲမှာတော့နိုင်ငံသား18ဦးဟာဗီဇာသက်တမ်းကုန်ဆုံးနေသူတွေဖြစ်တယ်။နောက်ဆုံးဖမ်းမိသူတွေက54ယောက်ကိုတော့တရားမဝင်နေထိုင်မှုနဲ့တရားဆွဲဆိုသွားမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံသား33ယောက်ပါဝင်နေတယ်လို့လည်းဒူရဲချုပ်ကပြောဆိုခဲ့ပါဗျ။ဒီထဲကမြန်မာနိုင်ငံသား2ဦးဟာလည်းမှုကင်းဆိုင်ရာကျူးလွန်ထားသူများဖြစ်တယ်ဆိုပြီးပြောဆိုသွားပါဗျ။နိုင်ငံတကာအစ်စ်မီဖွင့်လာတဲ့စာတင်ကျောင်းပေါင်း73ကျောင်းဘာသာစကားစာသင်ကျောင်းပေါင်း18ကျောင်း၊တာမန်စာသင်ကျောင်းပေါင်း62ကျောင်းကိုအဓိကထားစစ်ဆေးခဲ့ပြီးတရားမဝင်နေထိုင်နေတဲ့သူပေါင်း121ယောက်ကိုစတင်ဖမ်းဆီးခဲ့တာပါ။နောက်ပိုင်းမှာတော့စစ်ဆေးမှုတွေလုပ်ပြီးလူ80ကျော်ကိုဖမ်းဆီးရေးယူခဲ့ပါတယ်။ဒါဟာတရားမဝင်နေထိုင်အလုပ်လုပ်ကိုင်နေသူတွေ Visa tetan jolo bi ni thay ni le nengen jadari gu, sisi ye te kulo bi phansi sisi ke da separe, te cho chao ni maro nengen jadari ha, si te na wenna ni te na ya ololo ka ni jabi me, la waka uri ne ni so ni da ni le si ni da ba, ala du be, mana tongze te ye ni mene pa inche ma be, te ya maro wun yao la le, ni ma na se la gu, thay taong bain kanchana buri nu ne de ma, thay se te ka, sa pui phansi muri lo ke le lu le, thay taong bain ma si de, ที่นายเนี่ยผมจะยืมทองดีเช่นเย่แล้วทำไมเนี่ยตาวเงี้ยอุ้มเงี้ยอุ้งอะไรสุบาร์เอ็มที่เวลาเราจะจงเอาดาวกันชนะบุรีมาดูว่าเตรียมจุยอะไรหรือเวียนบีโร่ชิดจักรอะไรเวียนบีโร่ไอ้วันนี้มาตอนนี้ใช่ดอกมีดาบอย่างนั้นสิอาจจะลีดจีบีแต่ก็รอถ้าทำแบบนี้มาเลยพันสี่ขังเงี้ยละบ้าเนี่ยจะชูมาโรเลยบีซาร์เนี่ยลาจับบีบีซาร์แต่แจ้งจอลงในดูดีกูเลยพันสี่นี่ได้เลยสี่นี่บาร์เอ็มคู่ขามาโรนั่งเงี้ยกูเล่นมาตีเนี่ ဖြစ်ပါတယ်ရှင်
ထိုင်း နိုင်ငံ တဝက် မှာ တော့ ဒီ တရား မဝင် နေ ထိုင် နေတဲ့ နိုင်ငံ သားသား တွေ ကို ဖမ်းဆီး နေတဲ့ သတင်း ထိုင်း ခြေဆိုင် VOA သတင်း တော့ မအေး မှာ သတင်း ပေးပို့ ခဲ့တာ ဖြစ်ပါတယ်ရှင် စနေ ည အတွက် သတင်း လွှာ တွေ က တော့ ဒီလောက် ပါပဲ အခု တော့ ဆက် ပြီး တော့ အပတ်စဉ် ကဏ္ဍ တစ်ခု ဖြစ်တဲ့ မြန်မာ တခွင် အစီအစဉ် ကို တင်ဆက် ပေး ခြင်း ပါတယ် မြန်မာ နိုင်ငံ မှာ ဒီ နှစ် က နေ စပြီး တော့ နိုင်ငံ သား က နေ ကား တင် သွင်း နေ ဆို ရင် ဘယ် မောင်း ကို ပဲ တင် သွင်း ရ မယ် လို့ ကြေညာ ထား ပေမဲ့ ရှေ့ နှစ် နဲ့ ညာ မောင်း ကား တွေ ရဲ့ ဈေးကွက် က တော့ နောက် နှစ် အစ ပိုင်း လောက် အထိ ကောင်း နေ လေး အောင် မယ် လို့ ကား ရောင်း ဝယ် သမား တွေ က ခံမှန်း ထား ပါတယ် ဒီ သတင်း ပတ် ရဲ့ မြန်မာ တခွင် အစီအစဉ် မှာ မြစ်မခ သတင်း အေဂျင်စီ က ကို ကောင်း မြတ် ဖြိုး က တင် ပြ ပေး ထား နားဆင် ပါ ရှင် မနက်ကမှကားတင်သွင်းမှုနဲ့ပတ်သက်တဲ့မူဝါဒတွေကိုနှစ်ထောင်ဆယ့်ခုနှစ်ကစလို့တနည်းပြီးတစ်နှစ်ထုတ်ပြန်ခဲ့ပြီးကားတင်သွင်းခွင့်ပြုခဲ့တာဟာအခုချိန်ထိဆိုရင်တော့ကားစီးရေပေါင်း၈သိန်းကျော်အထိရှိနေပါပြီအခုနှစ်ထောင်ဆယ့်အတွက်တော့အရင်ကညာမောင်းတွေကိုတင်သွင်းခွင့်ပြုခဲ့တာကနေအခုနှစ်ထောင်ဆယ့်မှာတော့ဘယ်မောင်းကားတွေကိုပဲတင်သွင်းရမယ်ဆိုပြီးအစိုးရကသတ်မှတ်ထုတ်ပြန်ခ
ကိုရီးယားနိုင်ငံတော်တပည့်ရင်မော်လည်းမြေမောင်းကားတွေကိုပဲပုံမတင်သွင်းလာနိုင်တယ်လို့ကာယရောင်းဝယ်ပြုလုပ်နေတဲ့သူတွေကပြောဆိုနေကြပါတယ်ဒီဘက်ကနေကားတင်သွင်းရောင်းချနေတဲ့ဒေါက်တာဆိုထွန်းကတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကားစီးကွက်အကြောင်းကိုတော့အခုလိုပြောပြပါတယ်
ကျွန်တော်ပြန်မောင်းပဲတင်နေပြီးခဲ့တယ်ဘောနော်အဟောင်းဆိုရင်တော့ဒါငါးနေ့အတွင်းကားတွေကျွန်တော်တို့ဒီတိုးချင်းသွင်းတဲ့ဟာဆိုတော့တုံးနေတွင်ကားတွေပဲသွင်းရမယ်ပြန်မောင်းသွင်းတဲ့ဟာတော့အဓိကအကြောင်းလက်ချက်တစ်ခုနေနေရှိခဲ့တာဘောနော်နောက်တစ်ချက်တော့ကျွန်တော်တို့အနေနဲ့ဒါဒီအခွန်ကားဥပဒေမှာပြည်တော်စုခေါင်းဆောင်ဥပဒေနဲ့ရောဆက်ရှိမှာဒါဝင်ဝင်ရတဲ့မဟုတ်ပြတဲ့ဟာတွေ
်ကြည့်နေရမှာနော်အခုကတော့ဒီရောင်းဝယ်အားကြောင့်ကျွန်တော်အေးသွားတဲ့အနေနဲ့ရှိတာပါနော်အဲ့ဒီဘိုင်းမရှိရဲ။နောက်ရောင်းဝယ်နိုင်စင်နဲ့ပတ်သက်နေကျွန်တော်ကအခုတည်းကကျွန်တော်နည်းနည်းလောက်ရှိနေတယ်ရောင်းနေစင်ပြန်ခွင့်ပြုဖို့မပေးသေးဘူး။ဘာမှကြာမီပေးမယ်တော့မပေါ်လေသူတော်လည်းဘယ်နေလဲဆိုတော့သိကြမသိဘူး။ဒါတော့ကျွန်တော်ကားစီးကွက်မှာအကြောင်းလေးနဲ့ဒီအကြောင်းအရာတွေဖြစ်တာပါနော်။ရောင်းဝယ်နဲ့ပြောရင်တော့ကားစီးကွက်နေမယ်ဒီနေ့အတွင်းမှာတော့ရောင်းဝယ်တော့တိတ်ကောင်းလာပြီတော့မဟုတ်ပါဘူး။
ဒါပြင်အခုဆိုရလက်ထက်မှာ20ကားတင်သွင်းမှုဘော်ရဲကန့်တ်ချက်တွေမြင်လာတာအထူးကုန်စည်ကုန်ကန့်တ်ချက်နဲ့ဝင်ငွေကုန်ထပ်တိုးကောက်ကံမှု free permit တွေကိုစီးကတ်တင်သွင်းရမယ့်မူဝါဒအကြောင်းလေးတွေကြောင့်ကားစီးနှုန်းမြင့်တက်မှုတွေလည်းဖြစ်ပေါ်ခဲ့ပါတယ်။2018ခုနှစ်မော်တော်ယာဉ်တင်သွင်းမှုဥပဒေအရဘော်ရဲအစ်စ်ပင်ပေါင်းရှင်တွေကိုဝယ်မယ်ဆိုရင်တော့ကားအစ်စ်တွေလည်းဖြစ်သလိုကားစီးလိုက်အခွန်နှုန်းမြင့်လာတဲ့အတွက်ကားဝယ်စည်းသူတွေအနေနဲ့အနည်းဆုံး350လောက်ရှိမှသာဝယ်ယူတင်သွင်းနိုင်တော့မှဖြစ်ပါတယ်။ရန်ကုန်တိုင်းမော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူရောင်းချသူများအတင်းဥက္ကဋ္ဌဦးမင်းမင်းမောင်ကတော့အရင်အစိုးရလက်ထက်ကားစီးကွက်အကြောင်းနဲ့အခုအစိုးရလက်ထက်ကားစီးကွက်ကဘယ်လိုကွာခြားသွားနိုင်လဲဆိုတာကိုတော့အခုလိုပြောပါတယ
်။အရင်အစိုးရနဲ့အခုအစိုးရကြားမှာဘာကွာလဲဆိုတော့ဟိုမော်ဒယ်ကြီးကညှင်းလာတယ်ဈေးနှုန်းတက်လာတယ်။အဲအကုန်လုံးသူတို့ဒီအစိုးရလျှောက်ချင်တဲ့အဲလမ်းတွေလေ brand new ဘက်ကိုအားသာတယ်။ဒီနိုင်ငံမှာရှိတဲ့အဲလူလန်းသားတွေအတိစည်းစိတ်နေတယ်ဒါကတော့တာဝန်ရှိသူတွေအမြင်ပေါ့ညီမလေးဒီ brand new ဒီပြည်နယ်ငန်းထုတ်တယ်ကောင်းမကောင်းသူတို့မသိဘူးသူတို့သိတာဒီဒီ brand new ကိုသူတို့အားလုံးစိတ်နေဓမ္မရောင်းအပ်တက်လာတဲ့ခါကျရင်စိတ်ဝင်စရာဖြစ်မယ်လူလန်းသားအလုပ်အခိုင်အခွင့်လမ်းတွေအများကြီးပေါ်လာမယ်တိုင်းပြည်ရဲ့အဲစက်မှုဖွံ့ဖြိုးတိုးတက်မှုရှိမယ်ပေါ့ဒါလေးကတစိမ့်တလီတာအနေနဲ့အကုန်လုံးမှန်မှန်ကန်ကန်ဆုံးဖြတ်ဖို့ဆိုပြီးရွေးချယ်ထားတဲ့လမ်းပေါ့ဒီအပေါ်မှာတဖြည်းဖြည်းနဲ့ရှောက်သွားတော့ရှောက်တဲ့အပေါ်မှာ သူနိုင်ငံတော်နေပြီးတော့ဟိုလေ့လာတင်တာကတော့တကယ် SKD လုပ်တဲ့ဟိုကားကုန်ကြီးတွေရှိတယ် SKD ကိုအပြည့်အဝမလုပ်တဲ့ကားကုန်ကြီးရှိတယ်ဒါလေးတွေကိုလေ့လာတင်တယ်တကယ် SKD ထုတ်လုပ်တဲ့ကားအမျိုးအစားတွေကိုလည်း quality အမြင်မှာကြန့်ခိုင်မှုဟိုတကယ်ယူရိုအဆင့်ဘယ်လောက်တက်မှတ်ပြီးလို့ရမယ်ဒါလေးတွေကိုလေ့လာပြီးတော့သုံးဆတဲ့နေရာပြည်သူတွေအစဉ်ညင်းနဲ့အဲကောင်းကောင်းမွန်မွန်ဟိုအစ်တခုကိုရရှိအောင်တော့ဟိုကြက်ကြက်မက်မက်လုပ်တင်တယ်လို့ပြောထင်တယ
်။အဲ့လိုကားစိတ်ကပြောင်းလဲသွားနိုင်တဲ့အတွက်အစိုးရဘက်ကဘာတွေဘယ်လိုလှုပ်ဆောင်တင်တယ်ဆိုတာကိုလည်းဦးမင်းမင်းမောင်ကအခုလိုအကြံပြုပြောပါသေးတယ
်။မော်တော်ယာဉ်တင်သွင်းမှုနဲ့ပတ်သက်ပြီးတော့တဖြည်းဖြည်းညော်နေသွားတာကိုတော့တွေ့ရမယ်။မော်တော်ယာဉ်တင်သွင်းခြင်းနဲ့ပတ်သက်ပြီးတော့လုံခြုံခွင့်လန်းတွေကိုဟိုကားတင်နေတဲ့လူလန်းစားတရက်ညော်နေသွားမယ်။ညော်နေသွားတဲ့အတွက်ကြောင့်မလို့ဟိုနိုင်ငံတော်ပိုင်းမှာအခုရရှိရရှိနေကြတော့ကိုတည်ရမယ်တကယ်လို့ကားနဲ့ပတ်သက်ပြီးတော့ဟိုလုံနေတဲ့ဝယ်ရောင်းလုံနေတဲ့လူရောနောက်တင်သွင်းတဲ့လူတွေလည်းနေသွားမယ်နောက်ကားနဲ့ဆက်ဆက်ပြီးတော့လုံကင်နေတဲ့တခြားအလုပ်တွေလည်းနေသွားမယ်အတွက်ကြောင့်မလို့အလုပ်ကင်ခွင့်လိုက်အနေငယ်တော့ရော့သွားမယ်ဒါကိုဖာသေးပြေးဖို့ brand new စိတ်ယုံနေရနေပြီးတော့များများဖွင့်နိုင်အောင်အမှန်တကယ်လည်းဖွင့်နိုင်အောင်လို့ကြိုးစားတင်တယ်အခုဘာကြောင့်အကြံပေးလဲဆိုတော့ဒီ SKD တွေကိုအခုလုပ်တဲ့နေရာမှာ SKD 1 2တွေလည်းရှိတယ်အဲဆော့ဆော့လုပ်တဲ့လူကမူမနဲ့ချက်နောက်လုပ်တဲ့လူက SKD 2 နဲ့မူမနဲ့ချက်ဆိုတတ်မှတ်ပြီးတော့လုပ်နေရရှိတယ်ဒါတွေကိုလည်းတစ်ခုတည်းပေါင်းစည်းပေးရမယ် SKD လုပ်ပြီးတဲ့အခါမှာ SKD စက်ရုံတွေကိုလည်းကြက်ကြက်မက်မက်နဲ့ထိန်းချုပ်ပေးဖို့လိုတယ်လို့ SKD ဘယ်နှစ်နှစ်လုပ်ပြီးသွားရင်ဥပမာ5နှစ်ပေါ့5နှစ်ပြီးသွားရင် SKD အဆင့်ကိုပြောင်းဖို့ဘယ်လိုဆက်နှုံးဆက်နှုံးနေနဲ့ဘယ်လိုဆက်ပြန်ဆက်သွားမလဲဆိုတာကိုကုမ္ပဏီကြီးတွေကိုလည်းထိန်းချုပ်ဖို့လိုအပ်တယ်အဲအဲ့လိုပြောင်းလဲသွားတဲ့အချိန်မှာမှတဖြည်းဖြည်းနိုင်ငံတော်ကနေပြီးတော့လုပ်ကန်ခွင့်လန်းနေရလာပဲဟိုဈေးနှုန်းတွေလည်းပေါ်ပေါ်လေးပူစီးနိုင်တယ်လို့သိရတယ
်။ကားစီးကွက်ကတော့2018ခုနှစ်ထဲမှာတချီမှန်မှန်ပြောင်းလဲမှုမရှိနိုင်ဘူးလို့ညာမောင်းကားစီးကွက်ဟာလည်း2019နှစ်စံပိုင်းလောက်အထိအယောင်ဝယ်ဖြစ်နေနိုင်တယ်လို့ကားယောင်ဝယ်ရေးသမားတွေကခန့်မှန်းထားပါတယ်။ဒေါက်တာဆိုးထွန်းကတော့ကားယောင်ဝယ်ကဏ္ဍနဲ့ကားစီးကွက်ဖွံ့ဖြိုးတိုးတက်လာဖို့အတွက်ဆိုရင်ဝါရမိုက်တည်နေမှုလို့ပြီးတန်ကြီးစီးပွားရေးတိုးတက်အောင်လုပ်ဖို့လိုတယ်လို့အခုလိုပြောပါတယ်
။အဲကားစီးကွက်တက်လာအောင်တော့ဒါခုနကျွန်တော်အနေနဲ့ထုတ်လုပ်မှုပြီးတွင်းမှာထုတ်လုပ်နိုင်အောင်အစိုးရအနေနဲ့အားပေးဖို့လိုပါတယ်။တကယ်ဒီကားလောကဖွံ့ဖြိုးအောင်ပေါ့နော်။နောက်တစ်ချက်ကတော့ခုနမူဝါဒအပိုင်းနဲ့တည်ငြိမ်မှုလိုတယ်။ဟောလက်ရှိကောက်ခံနေတဲ့ကားနဲ့ပတ်သက်တဲ့အခွန်အောက်တွေလည်းဒါဆော့ချပေးဖို့လိုတယ်လို့ထင်ပါတယ်။လက်ရှိနေသားမှာတော့ပြောရင်တော့ကားတော့လေလူတွေရဲ့ဒီစီးပွားရေးတက်ပြီးမှလူတွေ30နဲ့မှုဝင်ဝေကောင်းမှကားဝယ်နိုင်မှာဟုတ်သားဘူးတော်နေနေဆိုရင်ကားဝယ်ဖို့ဆိုတာလည်းစဉ်းစားမှာမဟုတ်ဘူးเนาะအဲ့တော့ကျွန်တော်မြင်တာတော့တိုင်းမျိုးစီဝါတက်လာအောင်လုပ်နေတော့လေကျန်တဲ့ခန္ဓာတွေကျန်လာတယ်သူကျွန်တော်ကားရဲ့ကားရောင်းဝယ်ခန္ဓာတွေတက်လာမယ်ကားစည်းကွက်တွေဖွံ့ဖြိုးလာမယ်မြင်ပါတယ်ဘယ်လိုမှမပဲနဲ့ဒီတိုင်းမျိုးစီဝါတွေကြနေတက်နေရဆိုရင်တော့ကားစည်းကွက်တစ်ခုတည်းဖွံ့ဖြိုးလာဖို့တော့မလိုဘူးအဓိကတော့ဒီတိုင်းမျိုးစီဝါတွေကောင်းလာအောင်လူတွေရဲ့ဒုက္ခရှင်ဝင်တက်လာအောင်ဆိုရနေတယ်ဆောင်းဝယ်ပေးဖို့ထပ်ကြိုးနေပါတယ်
ဒီမှာလည်းရဲ့ကားစီးကွက်ဟာဆိုရင်တော့လာမယ့်နှစ်တွေမှာဒီဘက်ကနေတပည့်ရဲ့ကားတွေတင်သွင်းမှုကမရှိတဲ့လောက်နဲ့ပါသွားနိုင်ပြီးနောက်ပိုင်းမှာကားစီးကွက်ထဲမမအဟောင်းနဲ့ကားတွေရောင်းဝယ်တဲ့သူနဲ့ကားတက်ရောင်းတဲ့သူတွေလောက်ပဲရှိနိုင်တော့မယ်လို့ကားလောကသားတွေကခံမှန်းထားကြပါတယ်။ကျွန်တော်ကောင်းမြတ်ချိုးပါ။မြမကတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။အနေနဲ့ရတိုင်းတင်ဆက်ပေးနေတာပတ်စင်ခန္ဓာဖြစ်တဲ့မြန်မာတခွေအစီအစဉ်ကိုမြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိတာမို့ဆက်လက်နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်မတ်လ31ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနိုင်ဝက်မှာတော့လိုင်းဒိုမီတာ19 kHz 15453ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 633ကနေလိုင်းလံမီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညတရက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူမခင်ဖြူထွေးနဲ့အတူထောက်လုပ်သူကိုညံဝင်းအောင်တို့စီစဉ်တင်ဆက်ပေးမယ့်စနေညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါရှင်စနေညဒဲရိုက်လီလိုက်အစီအစဉ်ကကြိုဆိုပါရစေဒီကနေ့မှာတော့ကျွန်တော်တို့ဒီသမရအစ်အပေါ်မှာလူရည်ရဲ့မျောလင်းချက်တွေကိုအဓိကထားဆွေးနွေးသွားဖို့အတွက်စီစဉ်ထားပါတယ်ဒီပေဒီနေ့ပင်တိုင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူနှစ်ဦးရှိပါတယ်အဲ့ဒါကတော့ဒီဒေါက်တာတင့်ဆွေတာ1990ရွေးကောက်ပွဲတုန်းကဒီအနိုင်ရခဲ့တဲ့လွတ်တော်မတ်တဦးဖြစ်ပါတယ်အခုချိန်မှာတော့ဒီမြန်မာနိုင်ငံရဲ့အရေးကိုအနိကက်စောင့်ကြည့်လေ့လာနေတဲ့ဒီနိုင်ငံရေးလေ့လာသုံးသပ်သူတဦးလည်းဖြစ်ပါတယ်နောက်တစ်ယောက်ကတော့ဒီမြန်မာနိုင်ငံထဲမှာအခြေစိုက်တဲ့ဒီလူပောင်တဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောနှစ်ယောက်ကိုဖိတ်ခေါ်ထားပါတယ်ကျမတို့ဒီနေ့ပါဝင်ဆွေးနွေးဖို့အတွက်ဒီတယ်လီဖုန်းနဲ့ဆက်သွယ်ထားတဲ့သူတွေအီးမေးလ်နဲ့ဆက်သွယ်ထားတဲ့သူတွေဒီ Facebook ပေါ်မှာမှတ်ချက်ပေးထားတဲ့သူတွေလည်းအများအပြားရှိပါတယ်ဆိုတော့လိုရင်းတို့ချင်းရောပဲကျမတို့ဟိုဆွေးနွေးသွားကြရအောင်ပါအဓိကကတော့ဒီအနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအခုအရင်ပြည်သူ့လွတ်တော်ဥက္ကဋ္ဌခဟောင်းဦးဝင်းမြင့်ကိုပြည်တော်စုလွတ်တော်စည်းဝေးကနေပြီးတော့မှနိုင်ငံတော်သမရအဖြစ်နဲ့ရွေးကောက်တင်မြှောက်လိုက်ပြီးတော့ဒီမနေ့ကတောက်ကြနေမှာဆိုလို့ရှိရင်ဒါတရားဝင်ကျန်းသစ္စာချိန်ဆိုပြီးလို့ဒါသမရတဲ့ဦးဝင်းမြင့်ဖြစ်သွားပါပြီဆိုတော့သူသမရအဖြစ်ရွေးကောက်ခံရပြီးတဲ့ပြပချင်းနေမှာကိုပဲဝင်းမြင့်ကနေပြီးတော့ဒါသူ့ရဲ့ကိုစွမ်းရှိသရွေ့ပြည်သူ့ရဲ့တာဝန်တွေကိုခြေတွန်းစွာထမ်းဆောင်သွားပါမယ်ဆိုပြီးတော့သူပြောဆိုထားပါတယ်။နောက်ဒီသူ့ရဲ့မိန်ကွန်းထဲမှာဆိုလို့ရှိရင်လည်းပထမဆုံးချိန်သမရတေရဲ့မိန်ကွန်းမှာဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံမှာအပြောင်းလဲတွေကိုမျက်ဝါးထင်ထင်မြင်လာရအောင်ဆိုပြီးတော့လှုပ်သွားမယ်ဆိုပြီးတော့လည်းကတိပြုပြောသွားတာတွေရှိပါတယ်။ဆိုတော့ဒီပေါ်မှာကျမတို့ရဲ့သောတာရှင်တွေရဲ့အမြင်တွေကိုဒီကနေ့အဓိကထားပြီးတော့ဆွေးနွေးသွားမှာပါ။ဆိုတော့အရင်ဆုံးဒီပင်တိုင်းဆွေးနွေးမဲ့သူဒီကိုကျမအရင်ဆုံးဆွေးနွေးပေးစေချင်ပါတယ်အဲတရာတင့်ဆွေအနေနဲ့အရင်ဆုံးဆွေးနွေးပေးပါဒီတမရသိဥဝင်းမြင့်အနေနဲ့သူဒီသူ့ရဲ့မိကုန်းထဲမှာပြောသွားခဲ့တယ်လို့မျိုးနောက်သူအနေနဲ့ဒီတိုင်းပြည်ရဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်သွားပါမယ်ဆိုတဲ့ဒီကတိပြုပြောဆိုသွားတာတွေအပေါ်မှာပေါ့နော်သူကတော့ဒီလိုတွေပြောသွားတယ်ဒါပေမဲ့အခုဥဝင်းမြင့်အနေနဲ့တိုင်းပြည်အပေါ်မှာဒီဘလောက်ထိဥစားမှုတွေပေးနိုင်လိမ့်မယ်လို့မျှော်လင့်လို့ရမလဲဆိုတာကိုဆရာအရင်ဆုံးနည်းနည်းတော့ဆွေးနွေးပေးပါလားရှင
်ဟုတ်ကဲ့ခင်ဗျာပထမဆုံးတော့ကျွန်တော်တို့မြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေအတွက်အားရှိစရာတနည်းအားဖြင့်အပြုသဘောအကောင်းဆုံးမြင်စရာဟာလာအပြောင်းလဲကိုသတင်းစကားကိုဟိုနားထောင်ဟိုနားထောင်သိကြတယ်မြို့လင်းသိကြတယ်တနည်းအားဖြင့်ဟိုအကောင်းဘောကိုမြင်ထားသိကြပါတယ်အဲအချိန်ထဲမှာဦးဝင်းမြင့်သမ္မတရဦးဝင်းမြင့်ကသူ့ရဲ့မိန်ကောမှာအားလည်းပါတယ်နောက်တစ်ခါသတင်းစကား message လည်းပါတယ်မိန်ကွန်းဖြစ်တဲ့အတွက်ဒီခါကလည်းဟိုအနာဂတ်တွေအားသစ်လောင်းတဲ့တကယ်မြင့်အဲစာမျက်နှာတလူဟိုကြောက်မဲ့အလားလားရှိတဲ့သတင်းစကားတစ်ခုဖြစ်တယ်အဲသို့တော်လည်းပဲကျွန်တော်တို့ဟိုသတိရပြုစရာတွေကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းနဲ့အချိန်နဲ့အချိန်ခါအရကတော့ကျွန်တော်တို့အများကြီးခင်တို့လင်းလို့တော့ဟုတ်ရနိုင်မယ်အနေထားမရှိဘူးလို့ကျွန်တော်မြင်ပါတယ်သမတတဦးရဲ့လုပ်ပိုင်ခွင့်ဘလောက်ပဲလုံးဆောင်စူးစားပစီအဟန္တာဒါစီတွေကရှိနေမှာဖြစ်တဲ့တွေ့အဲဒါတွေအတွက်ပြည်သူလူထုအနေနဲ့ကတော့လိုရတဲ့ပုံပြီးမမြှော်လင့်သင်ကြဘူးလို့ကျွန်တော်ပထမဆွေးနွေးပြရသေးခင
်ဟုတ်ကဲ့ဒါဦးဝင်းမြင့်ရဆိုလို့ရှိရင်ဒါ NLD ပါတီမှာအချင်းပေါ့နော်အစိုးရကြီးရှိလာခဲ့တဲ့ဒီပါတီခေါင်းဆောင်တယောက်လည်းဖြစ်တယ်ဒေါအောင်ဆန်းစုကြည်ရဲ့လက်ယုံတယောက်လည်းဖြစ်တယ်နောက်တရားလွတ်တော်ရှေ့နေတာဝန်တွေယူခဲ့တယ်လှုပ်ခဲ့တယ်လွတ်တော်အမတ်ပြည်သူလွတ်တော်ဥက္ကဋ္ဌတာဝန်တွေယူခဲ့တယ်နောက်လွတ်တော်အတွင်းမှာသူလွတ်တော်ဥက္ကဋ္ဌတာဝန်ယူနေတဲ့အချိန်မှာလဲဒါသူကပြက်ပြက်တာတာပြောဆိုလှုပ်ဆောင်တယ်လွတ်တော်အကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်ဆိုပြီးတော့တောင်မှဒီသူအတိမတ်ပြုပြောတာတွေရှိပါတယ်ဆိုတော့အခုလို့ဒီလိုမျိုးအရင်တမရဦးထင်ကျော်နဲ့နှိုင်းရှင်ပဲဆိုလို့ရှိရင်သူ့အပေါ်မှာမျှော်လင့်ချက်ပို့ထားတာတွေကိုလည်းကျမတို့အများကြီးတွေ့ရတယ်ဆိုတော့အခုတမရဖြစ်လာချိန်မှာတိုင်းပြည်အတွက်သူက ဒီအရင်သမားရည်နဲ့မတူပါတော့ထူးထူးခြားခြားဘာတွေဥစားမှုပေးနိုင်လိမ့်မယ်လို့မျှော်လင့်ပါလေဥက္ကမိုးဆိုလဲဆွေးနွေးပေးပါရှင့်။
ကျွန်တော်အထင်ကတော့သူတယောက်တည်းအပေါ်မှာမျှော်လင့်တာထက်အထူးသဖြင့်တော့ဒီမျိုးသားတမောစီအဖွဲ့ချုပ်ရဲ့ဒီမူဝါဒသဘောထားအပေါ်မှာပို့ပြီးတော့ပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်အဲ့လိုယူဆပါတယ်။ဒါကြောင့်လဲဆိုရခါကျတော့ပထမကျွန်တော်ထင်တယ်သမရာကြီးဦးထင်ကျော်ပေါ့နော်လက်ထက်ကဆိုလို့ရှိရင်သမရာကြီးဦးထင်ကျော်ကလည်းအများကဒါရုပ်သေးသမရာကြီးအဖြစ်တောင်မှ အပြောဆိုဆွေးနွေးပွဲကဏ္ဍလေးကျွန်တော်တို့ကြားဝါနေပွဲကျွန်တော်တို့ကြားပါတယ်ဒါပေမဲ့အဲ့လိုအခြေအနေနဲ့မတူတဲ့ဟိုဟာပေါ့နော် သူရဲ့ performance တော့သူလုံးတိုင်ကိုင်းနိုင်အဲ့ဒီအခြေအနေကနေခွဲထက်နိုင်ဖို့တော့ဖြစ်တဲ့ချက်လို့လေလို့ကျွန်တော်အနေနဲ့ကျွန်တော်ပြောချင်တယ်ဒါတစ်ခုပေါ့နောက်ဒုတိယတစ်ခုကပထမလှတ်တော်တက်တန်းနှစ်ခုအတွင်းမှာပေါ့နော်ပထမလှတ်တော်တက်တန်းနှစ်အတွင်းမှာ လွတ်တော်ကိုအကောင်းဆုံးထိန်းချောင်းနိုင်ခဲ့တယ်လို့ဆိုပေမဲ့လို့ကျွန်တော်တို့အမြင်မှာတော့လွတ်တော်ကလက်တွေ့မှာဒီအစိုးရအဖွဲ့ရဲ့အဖွဲ့ရဲ့ဒီဟိုဟာပေါ့ဟိုလွှမ်းမိုးမှုကိုခံထားတဲ့သဘောအများကြီးရှိပါတယ်ဆိုတော့အဲ့ဒီအခြေအနေတွေအောက်မှာကျင်းနေတာကတော့ဒီအထူးသဖြင့်အုပ်ချုပ်ရေးနောက်တစ်ခုကဒီတရားစီရင်ရေးနောက်တစ်ခုကဥပဒေပြူရေးအိမ်မနိုင်တွေကိုခွဲခွဲခြားခြား အတေတေချာချာကျင့်သုံးပြီးတော့ကျွန်တော်ဓမ္မကိုယ်စီအခြေအနေကိုပြန်ပြီးတော့သူပြည့်တယ်နိုင်ဖို့လိုလိမ့်မယ်လို့ကျွန်တော်အနေနဲ့တော့ဒီကျွန်တော်အနေနဲ့တော့အဲ့လိုထင်ပါတယ်နောက်တစ်ခုပေါ့နော်နောက်တစ်ခုကဘာလဲဆိုတဲ့အခါကျတော့ ရေကောက်ပွဲကမ်ပိန်းကာလကတည်းကမြို့သားတမောစီအဖွဲ့ချုပ်ရဲ့ဂရီကိုတည်ရှိရအခြေခံအားဖြင့်တော့သုံးခုပါပဲနောက်ဟိုတခြားအားတွေလည်းရှိပါလေဆိုတော့တရားဥပဒေစိုးမိုးလို့ကိစ္စမျိုးနောက်ပြည်ရင်းငင်းရဲလို့ကိစ္စမျိုး နောက်အခြေခံဥပဒေပြင်ဆင်ရေးလို့ကိစ္စမျိုးဒီကိစ္စအခြေခံဥပဒေပြင်ဆင်ရေးကကိုယ်ကငြိမ်းချမ်းရေးကိစ္စကတော့ဒီနှစ်သုံးနှစ်လောက်အတွင်းမှာပြေလျောင်ဖြေရှင်းနိုင်မဲ့အခြေအနေလက္ခဏာနည်းနေသေးတာကိုကျွန်တော်တွေ့ရတယ်။ဒါကြိုင်နဲ့တည်းမှာပဲကျွန်တော်တိုင်းပြည်တွင်းကတော့ဒီမိုကရေစီပေါင်းကထွေးချင်းလာတယ်လူမှုရဲ့စာဝတ်နေရေးကပို့ပြီးတော့ချက်တဲလာတယ်ဆိုတော့တိုင်းကတော့တမနာတဝူးနေနဲ ไอ้เกษารีปูก็ตู้ตะหลองดูลงไหนมั้ยเอาตะไฉนแท้มาเว้ยจารย์รู้ปิดดูเนี่ยเนี่ยตะกันเนี่ยตะดอมๆๆมาโหลงอยู่เองปอนเนาะโหจี้กันสาสาฉินนี่ผิดอะไรครับอาจารย์คณะผิดอะไรโซไอ้หนูอาฉินนี่โหเตเตชะชะๆกายด้วยทิ้งจองปี้หน่อยมั้ยสุรุษิญญ์တော့โหตะสงเตียบ่เนาะโหโหอะยินตะมะราเนี่ยไม่ดูเว้ยเนี่ยตะสงจาปิดดูเลยเนี่ยเหมี่ยวเล่นจักกะ
အာဘီရဲ့အတွင်းမှာမျှော်လင့်ချက်ကပို့ပြီးတော့ထုတ်ပေါ့နော်မျှော်လင့်ချက်ပို့ပြီးတော့ဟို Facebook မှာလာရေးထားတဲ့သူလည်းရှိပါတယ် Now the Ubri Pinya Shin, Yayin Tetare to Tamra Pit Solution, or the Nyanji to the Tudanha, Barry Kalam Lesra, Tita Mava, so we are Pura Shivare. So Daro, the Tamra Poma, Mjolinja, Nyadi Tare to Rile Shivare, that Women Solution, and all Daga, Yen Tamrata Povido, the Pepia Tata, Pioso, Loka Mesu, Vido, the Borashi Dile Shivare. The now by name Sunik and Machma, Yuzon, the Jamarushima, Sunibu.
ပြောထားတဲ့သူရတယ်အများကြီးရှိတယ်ဆိုတော့အရင်ဆုံးကျမဒီကိုကျင်းလောင်ကိုဖိတ်ခေါ်ရှင်ပါတယ်တောင်ကိုရီးယားနိုင်ငံကကိုကျင်းလောင်လေလိုက်ပေါ်မှာရှိပါလားရှင်ဆွေးနွေးလို့ရပါတယ်မင်းရဲ့ကျင်နာရှိတယ်ဆိုလဲမင်းရလို့ရပါတယ်ရှင်ဟုတ်ကဲ့ကျွန်တော်ဟိုဆွေးနွေးကျင်နာတော့ခုအရင်တမနာရုပ်တီးတရုပ်လူပဲလို့ဟိုအင်ခါကပြင်မဲ့ခုတက်လာတဲ့တမနာတိအကလည်းတခုရုပ်တီးတရုပ်လူမဖြစ် ဒီလိုမျိုးပေတော့ဖြစ်သူတို့အကောင့်ထဲပေါ်ပြီးပြီလဲဆိုတာလဲဒီလိုမျိုးချပြဖို့တော့လုပ်မယ်တဲ့။နောက်ပြီးတော့ခုတက်လာမဲ့သမဏတိကလည်းသူပြောတဲ့အတိုင်းတကယ်လုပ်နိုင်မလားဆိုတာဒီလိုတွေအတော့တရားမှာတရားယုံကြည်ဖို့တော့ကျွန်တော်အတွက်တော့မရှိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်။ ဘာလို့လဲဆိုတော့သူတို့ကကျွန်တော်အမြင်တော့တရုတ်ဆောင်နေတဲ့မင်းသားလူပဲကျွန်တော်မြင်တယ်ဘာလို့လဲဆိုတော့သူတို့နောက်မှာကျူးကန်နေတဲ့တစ်ခုခုတစ်စုံအဖွဲ့အစည်းတစ်ခုခုရှိနေသလားလို့ဩကျွန်တော်ယူဆရအကြောင်းဒီသူတို့ပြောသလိုတော့လုံနိုင်မယ်လို့တော့အကုန်လုံးမယုံပြီပဲအပိုင်းတစ်စားတော့ဖြစ်လာမှာပါလို့ကျွန်တော်ပုံပါတယ်
ဟုတ်ကဲ့ပါရှင်အာကိုကျင်းလောင်ကျေးဇူးတင်ပါတယ်နောက်ထပ်ဆွေးနွေးဖို့အတွက်လိုင်းပေါ်မှာရှိနေတာကိုတင်စော်ဝင်းရောင်လေးပင်ကရှိနေပါတယ်ကိုတင်စော်ဝင်းအောင်ဗာမရဆွေးနွေးခြင်းပါလဲရှင
်ဟုတ်ကဲ့ပါဗျာကျွန်တော်ကတော့တကြီးကျွန်တော်တို့ဒီတွားနေတဲ့စနစ်ကကျွန်တော်တို့ဒီအနာကိုစားပြုပြီးတော့မှကျွန်တော်ရွေးချယ်ရတဲ့သမရစနစ်ဖြစ်တယ်ပေါ့အဲ့ဒီနိုင်ငံပါတီကစူးစားပြီးမှရွေးချယ်ရတဲ့သမရစနစ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီမိုစီတန်းကြောင့်ကိုအစ်မအနေနဲ့တွားနေရတာမဟုတ်သေးဘူးလို့ကျွန်တော်ပြောချင်တာပေါ့အဲ့တော့ဘာပဲဖြစ်ကျွန်တော်ဖွဲ့စည်းပုံချင်အောင်ဥပဒေပြင်ဆင်တယ်လို့ပြောပေမဲ့လည်းကျွန်တော်တို့အားလုံးကဒီဖွဲ့စည်းပုံချင်အောင်ဥပဒေအောက်ကပဲသမရဖြစ်လာတာလို့အတိုင်းအတာဖြစ်လာတာလို့ဖြစ်တာလေဗျအဲ့ဒါအကြံပြုချင်တာကတော့လက်ရှိဖွဲ့စည်းပုံချင်အောင်ဥပဒေမှာခြေကကျွန်တော်ပုံမှန်58ကနိုင်ငံတော်အားလုံးရဲ့အထွတ်ထိပ်နေရာမှာသမရရှိတယ်ပေါ့နော်ဆိုတော့ဥစ္စာရဲ့အကြီးကြီးကလည်းသမရဖြစ်တယ်လို့ဒါကြေညာထားတာရှိဆိုတော့နိုင်ငံတော်သမ္မတရဲ့လုံပိုင်ခွင့်ဟာပုံမှန်အားဖြင့်14ခုရှိတယ်။ဒါတွေအဲ့လိုမျိုးအချက်တွေကိုသမ္မတအနေနဲ့ကောင်းကောင်းအသုံးချဖို့လိုတယ်။ဒါမှလည်း156ကာဒီခဝေးလို့တိုင်းဒေသကြီးပြည်နယ်ရှိနေကဌာနဆိုင်ရာနဲ့ပတ်သက်တဲ့အစိုးရဌာနရဲ့လိုအပ်တဲ့စစ်ဆေးစီမံဆောင်ရွက်ပိုင်မရှိတဲ့ဆိုတဲ့ကိစ္စရပ်တွေကိုခီးခီးမီမီအသုံးချဖို့လိုတယ်ဗျ။အဲ့တော့ကျွန်တော်အနေနဲ့ဒီဖွဲ့စည်းပုံခြေခံဥပဒေကိုမပြင်နိုင်သေးတဲ့ကာလပတ်လုံးမှာရှိနေပြီးသားဖွဲ့စည်းပုံခြေခံဥပဒေကကျွန်တော်တို့ဥပဒေပညာရှင်တွေဖြစ်တဲ့အတွက်ဘလို့ထိုးဖောက်ပြီးတော့မှကျွန်တော်သမ္မတရဲ့အဓိကဝတ်တိုင်းလုပ်နိုင်မလဲဆိုတာကိုကျွန်တော်တို့အနေနဲ့ဒီနဲ့ညှော်လင့်နဲ့ဆောင်းလဲဆောင်းကြည့်မယ်။ဘာလို့နောက်ဆုံးသမ္မတရဲ့နောက်ဆုံးညှိနှိုင်းချုပ်စကားမှာဆိုရင်ပြည်သူတွေအနေနဲ့ဥပောက်ဆောင်ရပြီးလုပ်ရမယ်လို့ပြောတယ်ဗျာ။အဲ့ဒီသူနေနေနဲ့ဘူအောင်ဆောင်ရပြီးလောက်ရမယ်လို့ပြောတဲ့စကားတိုင်းဒီသူလူလူရဲ့သဘောထားအတန်တွေကိုလည်းနားထောင်ဖို့လိုတယ်လို့အကြံပြုချင်တယ်ဗျ။တပါးပဲဖြစ်ဖြစ်သမိုစီယာဒီသူအခြေခံနဲ့စနစ်ဖြစ်တဲ့အတွက်ဒီသူလူလူကလိုအပ်လို့ဝေဖန်ထောက်ပြလာတာရှိနေလေ။ကျွန်တော်တို့ဝေဖန်ထောက်ပြမှုတွေကိုပြည်သူ့ဘောဆောင်ပြီးတော့မှဘူအောင်ဆောင်ရပြီးတော့အပြီးမပြပြန်လဲလှုပ်ဆောင်ပေးဖို့လေ။ညှော်လင့်တယ်ဗျ။အဲ့အတွက
်ဟုတ်ကဲ့ကိုတင်စော်ဝင်းကျေးဇူးတင်ပါတယ
်။
ဟုတ်ကဲ့
လက်ရှိဥပဒေပညာရှင်ဖြစ်တဲ့ဖွဲ့စည်းလက်ရှိဖွဲ့စည်းပုံတွေကနေဒီတော့ဘာလို့ဒီထိုးဖောက်ပြီးတော့မှပေးထားတဲ့ဂရုဝတ်တွေတိုင်းလုံနိုင်မလဲဆိုတာကိုဒါကျွန်တော်တို့ညီမယ
်ဟုတ်ကဲ့
ပြီးတော့လက်လည်
းဟုတ်ကဲ့ကိုတင်တော်ဝင်းပြောရရဆိုရင်တော့ဒီဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့ဒီအပြောင်းလဲကိုတော့ထူးထူးခြားခြားမြင်ရမှာမဟုတ်ဘူးဆိုတဲ့သဘောမျိုးပါနောက်ကိုကျင်းလောင်ကလည်းသူပြောတဲ့အထက်မှာကသူကတော့အများကြီးမမျှော်လင့်ဘူးဆိုတာမျိုးကိုပြောထားပါတယ်ဆိုတော့အခုအချိန်ကတကယ်တမ်းဒီအခုဥဝင်းမြင့်သမရဖြစ်လာတယ်ဆိုတဲ့အချိန်ရဒီမြန်မာနိုင်ငံမှာဒီ NLD ဟာဒီနိုင်ငံတကာရဲ့မှဆိုရင်လည်းပုံရိပ်ကျဆင်းနေတဲ့အချိန်အထူးသဖြင့်နိုင်ငံရေးစည်းဝါးရေးအကျပ်အတဲတွေအမျိုးမျိုးဖြည့်ရှင်းကင်တွယ်နိုင်ခြင်းမရှိဘူးဆိုပြီးတော့ဒီဝေဖန်ခံရတဲ့အချိန်ပေါ့နော်ဆိုတော့အရင်ဦးဒါဟိုဒီသမရဦးထင်ကျော်တက်တော့အချိန်နဲ့တောင်မှမတူပါဘူးမျှော်လင့်ချက်ကဒီအချိန်မှာဥမာအာခရိလိုက်စားမှုတွေဆိုရင်လည်းပိုပြီးဆိုးလာတယ်ဆိုတာမျိုးဝေဖန်မှုတွေရှိနေတယ် NLD အစိုးရကဒီနှစ်နှစ်ကာလတက်တန်းတွေမှာစည်းဝါးရေးကိုလည်းပိုပြီးကောင်းအောင်မလုပ်နိုင်ဘူးနော်လူခွင့်ရရဆိုလို့ရှိရင်လည်းဒီသတင်းသမားတွေဖမ်းဆီးခံရတာအစားလို့နောက်ဒီရခိုင်ရေးကိစ္စနောက်ဒီငင်းကြီးဘက်ကကျင့်ရမယ်ဖြစ်ဖြစ်ပေါ့နော်ဘက်ပေါင်းစုံကနေပြီးတော့တိုင်းပြည်မှာဒီအကျက်တဲတွေရင်ဆိုင်နေရအချိန်မှာဥဝင်းမြင့်တက်လာတဲ့အချိန်မှာဒါတွေကိုတော့ဥဝင်းမြင့်ကတော့တစုံတရာပို့ပြီးတော့တိုးတက်ကောင်းမွန်လာအောင်လုပ်နိုင်မှာပဲဆိုရဲမျှော်လင့်ချက်နဲ့ကျမတို့ရှိစာရေးထားလာတဲ့လူတွေကလည်းအများကြီးရှိပါတယ်ဒါပေမဲ့အခုစောစောကဒီကိုတင်စော်ဝင်းထောက်ပြတဲ့အချက်မျိုးဥပဒေဖွဲ့စည်းပုံကိုမပြင်နိုင်ဘဲနဲ့တော့အပြောင်းလဲထူးခြားခြားမလုပ်နိုင်ဘူးဆိုလို့ရှိရင်ဒါဆိုဒါပေမဲ့ဖွဲ့စည်းပုံကိုပြင်ဖို့ဆိုတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ဘူး။ဒါပေမဲ့အခုလက်ရှိအနေအထားမှာကိုပဲဒီသမရအစ်အနေနဲ့ဒီအပြောင်းလဲသိတာတင်ရှားတဲ့အပြောင်းလဲကိုလုံနိုင်တဲ့အနေအထားပေါ့နော်။ဒီထင်တာမြင်တာတကူးကူလုံနိုင်တဲ့အနေအထားရောမရှိဘူးလားရှင်။ဒေါက်တာတင့်ဆွေနည်းနည်းဆွေးနွေးပေးပါရှင
်။အဲဟုတ်ကဲ့ခင်ဗျ။အဲကျွန်တော်တို့အရေးအကြီးကြီးတွေအများကြီးတဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုတာသမရတူတဲ့နဲ့လေမရဘူးဆိုတော့ပြဖို့ကလည်းတဖွဲ့တယ်နဲ့မရဘူးနောက်တစ်ခါအာဒီနိုင်ငံတကာပုံရိပ်ကိစ္စကလည်းအဓိကတော့ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်စူးစမ်းနေတယ်လို့ကျွန်တော်တို့နားလဲတယ်နောက်တစ်ခါတရားစီရင်ရေးကိစ္စ Sara Harigaro, da Pirene, and a Kisari Pito, Tamdaga, the key, who the Hichini, and Mumu Mishu. Toto Tomata, the Unin, the Lone Nine, Dari, Tromena, Silu, General Mene, Tamdaha, Suapoe, Usom, the Poku, Kipido, Suapoe, Wingi, Uche, Kan Nine, the Poku, Kipari. Tinga Suapoe, my Silu, Wingi, who Amana Rambo, no, General Mapiola, Pito, Weba. Topia, Nijari, Nyai Shivas. Rau Tamadaka, Kandu Nine, Kuala, appear what she did with General Mimari. Oh, take it, Jimare, when you canari go tap, or not, and we see why you do the Pusara, or when you deal Nele, Tamadate on the Luyarek is a hope. Total level, ugly like some musura, so I went down, take one of the only barbari. Digitari Kandu would wear, Tamadaka Lone Nine join, Chibene. လုံးတဲ့နယ်လို့ကျွန်တော်မြင်တယ်အဲ့ဒါကဝန်ကြီးတွေကိုပြောနေကြတယ်အလွယ်ဆုံးလို့ပြောရမယ်ဝန်ကြီးဌာနတွေပေါ့နော်ဟိုပြန်ကြရေးလည်းပြောကြတယ်ပညာရေးလည်းပြောကြတယ်ဒီကိစ္စတွေတော့သမ္မတတူဟာပို့ကောင်းအောင်မနိုင်လေမအောင်ပြင်ဆင်နိုင်တဲ့လူကိုယ်နဲ့လူကြီးတာဆိုပေါ့နော်ပေါ်လစီပိုင်းကိစ္စအကောင့်ခေပုံးဖော်မှုကိစ္စတွေပါသမ္မတကအဲဒီကုတက်လာတယ်သမ္မတဟာ
ကိုပြင်းတဲ့ဝင်ကြီးဌာနတွေဝင်ကြီးတွေအကုန်လုံးကိုပြင်းရင်တော့ဒါမြင်သားတဲ့တုတ်တက်ပြောင်းလဲမှုကိုလုံးဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။ဟုတ်ကဲ့။ဦးကမိုးစောဘယ်လိုထင်ပါလဲရှင်ဒါသမရစုရာကသူ့မှာအုပ်ချုပ်ခွင့်အာဏာရှိတဲ့သူတယောက်ပဲလေဆိုတော့သူ့အနေနဲ့ဘာတွေလုပ်ပေးလို့ရမလဲ။အာကိုတင်စောဘိုးတာဟိုကြောင်လေးပြန်လာ။သူဆွေးနွေးတော့တာရှိတယ်။သမရရဲ့လုပ်ချေ
ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကဝင်ကြီးဌာနတွေအကုန်လုံးပေါ့ခုကတမလမေကုန်ထဲမှာလည်းပါတယ်သူကျက်မှတ်သွားမှာကြပါပဲဝင်ကြီးဌာနတွေအကုန်လုံးပြည်ရဲ့ရေးကာကွယ်ရေးနေဆိုင်ရေးရအဲဝင်ကြီးဌာနတွေအကုန်လုံးရဲ့နေစဉ်လုပ်ငန်းတွေကတမလကြီးကျက်လို့ရတဲ့ကိစ္စတွေဖြစ်တယ်တမလကြီးကျက်နိုင်တဲ့ကိစ္စတွေဖြစ်တယ်ဒီကမ္မအဲ့ဒီအခွင့်အာဏာရှိတယ်ကျွန်တော်အဲ့လိုမျိုးကြိ
တွေကပြည်ထောင်စုနဲ့အများကြီးသက်ဆိုင်တယ်။ဆိုပြည်ထောင်စုဝန်ကြီးဌာနတို့ကမျိုးတမနာအကောင်းဆုံးတရားစီရင်ရေးကြီးကြပ်ဖို့လိုတယ်ဒါတစ်ခုပေါ့နော်။အဲ့ဒီလိုပဲတရားစီရင်ရေးကိစ္စတွေမှာလည်းပဲအခုနလိုရိုင်းတဲ့နေရာတွေအများကြီးပဲအတူကိုယ်ရဥ်ရပညာရှင်ဖြစ်တဲ့အခါကျဒါတွေကိုတည်တည်ချာချာဒီဇိုင်းစစ်ဖြစ်ဖြစ်ကြီးကြပ်မယ်ဆိုလို့ရှိရင်တစုံတရာလူလူကတက်တာချောင်ချီမှုရာကောင်ရလာနိုင်တယ်။အဲ့ဒါဆိုလူလူရဲ့ရင်နေထဲမှာဟုတ်မျှော်လင့်ချက်ပြန်ပြီးတော့ဖြစ်လာနိုင်ပြီမယ်လို့ကျွန်တော်တင်တယ်ဒါတစ်ခုပေါ့နောက်တစ်ခုကနော်ဟိုကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီပေါင်းကိုချဲ့ရမှာဖြစ်တယ်တဖြည်းဖြည်းကျွန်တော်တိုင်းပြည်ကဒီမိုကရေစီပို့ပြီးတော့ပွင့်လင်းပွင့်လင်းလာအောင်လို့သမရဥဆောင်လုပ်ရမှာဖြစ်တယ်အလွန်ခဲ့တဲ့နှစ်တည့်အတွင်းမှာကြည့်မယ်ဆိုရင်ဒီငိမ့်စုစီပဲပြင်လို့ပြင်66ကားနဲ့လည်းပဲတရားစွဲရရာကျော်နိုင်ငံရေးအကျဉ်းသားတွေလည်းအခုချိန်ထိထောင်ထဲမှာရှိနေတော့ဆိုတဲ့အခါကျကျွန်တော်တို့ရဲ့ဒီမိုကရေစီပေါင်းကကျင်းလာသလိုခံစားရတယ်အဲ့ဒါတွေကိုပြန်ပြီးတော့ချဲ့နိုင်မှကလူလူရဲ့ပါဝင်မှုကပို့ပြီးတော့တက်တက်ကြွကြွဖြစ်လာမယ်ဒီမိုကရေစီဘာကိုကျင်းလို့ကတော့လူလူပါပါလို့ပြောနေရတယ်ဗဇက်ကပြောတာပဲဖြစ်လိမ့်မယ်ဆိုတဲ့အခါကျတော့ကျွန်တော်အဓိကပြောချင်တာကတော့ဝန်ကြီးဌာနတွေတည်ချေချာအလုပ်လုပ်ဖို့ပြည်ထောင်ရေးပါဝင်သမရကတည်ချေချာကြီးကြပ်လို့ရတယ်တခုနောက်တစ်ခုကနိုင်ငံရေးရကျွန်တော်တိုင်းပြည်ထဲမှာဒီဒီမိုလူလူပါဝင်မှုကိုမြှင့်တင်ဖို့တို့ကကျွန်တော်တိုင်းပြည်ရဲ့ဒီမိုစီကောင်ကိုပြန်ပြီးတော့တည်ဆဲချဲ့ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့အဲ့ဒါပြောချင်တယ်။အဲ့ဒီကိစ္စတွေကသမဏလုံးလို့ရတယ်။လုံးနိုင်တဲ့အခွင့်အာဏာသူ့မှာအပြည့်ရှိတယ်လို့ကျွန်တော်အဲ့လိုယူဆရရ
။ဟုတ်ကဲ့ဒီကျမတို့စီမှာကိုထက်ဆိုတဲ့ဒီသောရရှင်တယောက်ကလည်းသူကစာပို့ထားတာကသမဏတရားတဲ့ဒီနိုင်ငံခေါင်းဆောင်ဖြစ်တဲ့အတွက်ကြောင့်မလို့သမဏအလုပ်ကိုသမဏကပဲလုပ်စေချင်ပါတယ်တဲ့။သမဏရဲ့အထက်မှာဘာတစ်ခုမှမရှိစေကျမဘူးတဲ့သမရဟာဩဇာကံဘဝမရောက်စေရပါဘူးတဲ့သူကဆွလပိုင်သမရဒူတာတိလူတော်မှာပြတ်သားစေချင်ပါတယ်ဆိုပြီးတော့သူကဝင်ပြီးဆွေးနွေးထားပါတယ်နောက်ဒီသမရနောက်ထပ်မာရီโกဆိုတဲ့သောတာရှင်တစ်ယောက်ကလည်းအခုသမရဥဝင်းမြင့်ဟာလည်းတဲ့ဒေါအောင်ဆန်းစုကြည်ရဲ့ကျိုးဆွဲရာကိုမကရရင်ကောင်းပါမယ်တဲ့သမရရဲ့လုပ်ပိုင်ခွင့်ကိုဒီဇိုင်းပိုင်မှလုပ်စေချင်ပါတယ်ပြည်သူအားကိုးတဲ့သမရကြီးအဖြစ်နဲ့မြင်ချင်ပါတယ်တဲ့ဒေါအောင်ဆန်းစုကြည်အားကိုးပြီးတော့သူစိတ်ကြိုက်ရာကျိုးဆွဲရာမပါစေချင်ပါဘူးတဲ့ဒေါအောင်ဆန်းစုကြည်ကိုသူလည်းမဲပေးခဲ့တာပါပဲတဲ့ဒါပေမဲ့အလန့်ကျပြီးတော့အလေလက်သွားတယ်လို့လည်းထင်တယ်တဲ့ ပညာရှင်တွေကိုအတုံးမချတတ်တာလားဆိုပြီးတော့လည်းသူယူဆမိပါတယ်ဆိုပြီးတော့သူကဆွေးနွေးပါတယ်ဆိုတော့အခုဒီအရင်သမရဦးထင်ကျော်တို့ကဆိုလို့ရှိရင်ဒါဒီရုပ်သေးတစ်ခုလိုပဲဒေါက်ဆန်းစုကြည်ဒါဒေါက်ဆန်းစုကြည်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဥဆောင်မှုအောက်မှာတကယ်တမ်းဒီအဆောင်ရောင်အနေနဲ့ပဲထားပြီးတော့ဘာမှကိုမှလုတ်ပိုင်ခွင့်မရှိဘာမှမပြောမဆိုဆိုတာမျိုးနဲ့ပြောတာတွေအများကြီးရှိပါတယ်ဆိုတော့အခုဒီသမရတယောက်မှလုတ်ပိုင်ခွင့်နေရှိတာမှန်တယ်ဒါပေမဲ့ဒေါက်ဆန်းစုကြည်ရဲ့လွှမ်းမိုးမှုမပါဘဲနဲ့ဒီသမရသူ့ရဲ့လုတ်ပိုင်ခွင့်တွေကိုဘယ်လောက်ထိဒီသမရဦးဝင်းမြင့်လက်ထက်မှာရောလုံနိုင်လိမ့်မယ်လို့ယူဆမိပါလေရှင့်အဲဒါတာတင့်ဆွေရင်ဆုံးဆွေးနွေးပြပါလား
ကဲအဲကျွန်တော်တို့ခုဒီဆွေးနွေးတဲ့အထက်မှာဟိုရုပ်သေးဆိုတဲ့စကလုံးတော်တော်များများပါတော့ကျွန်တော်အဲ့ဒါတော့ပြောအောင်မယ်အာဘသူမဆိုးကျွတ်ပြီးတော့စီးလွတ်ပြီးတော့ဟိုကလို့ဆိုလို့မရပါဘူးဒီနေ့ဗမာနိုင်ငံမှာဘယ်သမတဘယ်ဖြစ်ဖြစ်နောက်တစ်ခါတခြားပဲကောင်းဆောင်ပဲဖြစ်ဖြစ်ဟာကျိုးဆွဲမှုရှိတယ်ဆိုရင်အဲ့ဒီသယုံဆောင်သောမှုကောင်းဆောင်ဟာကနေရတဲ့ဇန်လန်းအရာကရတဲ့သဘောလိုတော့ညင်ကြရမယ်ဒီဇန်လန်းအရှိကြီးဗမာနိုင်ငံရဲ့အပြောင်းလဲဇန်လန်းအရှိကြီးမှလည်းဘယ်အခန်းကိုရောက်နေတယ်လဲလို့ညင်ကြမှကျွန်တော်တို့ဟိုအပြစ်တင်မစောသင့်ကြဘူးလို့ကျွန်တော်မြင်ပါတယ်ဒါခုတက်လာတဲ့သမတလေတက်နိုင်မှုစ조사မယ်ဆိုတာကတော့မလုံးမတူကြတော့လို့ဟိုဟိုယုံကြည်တယ်နောက်တစ်ခါအဲသူ့ရဲ့မိန်ကုံရောသူ့ရဲ့လှုပ်ဆောင်ချက်တွေရောဒီနေ့ energy party ပေါ်လို့ဆိုရလေ energy energy ဆိုအပ်ဖြစ်တော့ပါတီရဲ့ဟလာဖြစ်တည်ပြောင်းလဲမှုကလည်းပို့ပြီးတော့ဟိုကြစ်လစ်လာတဲ့အနေထားတနည်းအားဖြင့်အပြောင်းအလဲတွေအများကြီးလုံနေတဲ့အဲပါတီတစ်ခုရဲ့အဆိုအရအကောင်းဆောင်ဖြစ်တဲ့အတွက်ကျွန်တော်တို့ဟာဒီဘောအပြုတ်သဘောပဲကိုပို့ပြီးတော့ကျွန်တော်ကတော့ဟိုမြင်ထားတဲ့အမြင်။ဒါကြောင့်လက်ရှိသမ္မတအတက်ဟာအပြောင်းလဲတွေကိုဟိုမြင်သာအောင်ပေါ့နော်။သမ္မတမင်းကုန်းလိုပဲမြင်သာအောင်ဖြစ်လာလိမ့်မယ်။အများကြီးမဖြစ်တော့မှဖြစ်တဲ့ဖြစ်တတ်တာတွေဟာဒီကနေ့ဗမာပြည်သွားနေတဲ့ဇလန်အခင်းချင်းအခန့်အရာအကောင်းဆုံးဖြစ်လာမှာပါလို့ကျွန်တော်တော့ယုံကြည်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဒါသာတင်းဆွေကျေးဇူးတင်ပါတယ်ရှင့်။အခုကျမတို့ဒီလေလိုက်ပေါ်မှာရှိနေတဲ့သောဒရှင်တို့ကိုလည်းဖိတ်ခေါ်ချင်ပါတယ်။ပုံနာကျွန်းကကိုကျော်မြင့်တင်ရှိပါလားရှင
့်။ဟုတ်ကဲ့ပါရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုကျော်မြင့်တင်ဆွေးနွေးလိုက်ပါတယ်
။ဟုတ်ကဲ့ပါ။မတော်ချေဖြစ်စုံချက်ပေါ်မှာချေချင်ဥပဒေကိုမပြင်းစင်တဲ့ကလာပလုံးဒီမြန်မာနိုင်ငံမှာတော့တိတ်ပြီးတော့သူ့ကပေါ်လင်းမှုတူတာမှုတော့ရှိရမှာမဟုတ်ဘူးခင်ဗျာ။ရှိပါတယ်ခင်ဗျာ။နောက်ပြီးတော့ဟိုတိုင်းရင်တော့ဒီဘာလဲဆိုတော့တိုင်းရင်တော့ဒီတိုင်းရင်တော့ဒီအဖွင့်ရေကိုတူတာမှုရှိရမှာမထင်ပါဘူး။ဒီမောပြတင်းနေချင်းလည်းလို့ဆိုဖို့လိုရမယ်လို့ထင်ပါတယ်။တရားစီရင်လည်းတက်တက်ပြီးတော့ကျွန်တော်တို့တရားကျင့်ကမှာကျွန်တော်တို့ကနေပြီးတော့ဒီကျွန်တော်တို့နေမှာပေါ့နော်ဒီဆွေးရတာပေါ့နော်ဒီတရားကျင့်မှာကျွန်တော်တို့အခုတခုဖြစ်လို့ရှိရင်တရားကျင့်ကအချင်းချင်းပေါ့နော်လုံးချင်းပြီးတော့ဒီလိုဖြစ်နေတာပေါ့လူတွေကတော်တော်ဒုက္ခဖြစ်ပြီးတော့ဒုက္ခဖြစ်ပါတယ်ခင်ဗျာ။တရားစီရင်ရေးကိုလည်းဘာလဲဆိုတော့ color second tender ဆိုတာရှိပါတယ်။ဒီလ6လပေါ့တစ်နှစ်ပေါ့ဒါတရားကိုစီရင်ဆုံးခဲ့ရတယ်ဆိုတော့ဥပဒေရှိပြီးတော့ပါ။ဒါကိုနိုင်ငံတော်သမ္မတကြီးအနေနဲ့တရားစီရင်နဲ့တက်တက်ပြီးတော့တော်တိကျနေကြညစံဖို့အဲ့ဒါတော့ကျွန်တော်တို့ကြည့်ကြပို့လို့ရမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ကျွန်မဟုတ်ကဲ့ကိုကျော်မြင့်တင်ကျေးဇူးတင်ပါတယ်ဝင်ရောက်ဆွေးနွေးပေးတာနောက်အခုနောက်ထပ်တော်ရရှင်တယောက်ကိုလည်းဖိတ်ခေါ်ခြင်းပါတယ်ဒေါက်တာတန်တင့်မြင်းမူပါပါ
ဟုတ်ကဲ့ခုတိုင်းပြည်မှာဖြစ်နေရဲ့အရိလက်စားမှုတွေကြားရေးမှန်ရင်ရင်မှုတွေဒီလိုရဲ့ဆန္ဒမပြေဝမှုရအဓိကခြေခံဥပဒေဟောင်းရောင်ဖြစ်ပါတယ်သမရမှာလုတ်ပိုင်ခွင့်ရှိပါတယ်ပြည်သူလွတ်တော်ကိုတဝင်လာပေးပို့စီရင်ပါဒီခြေခံဥပဒေဟောင်းရောင်ခြင်းရင်တိုင်းပြည်နဲ့မတင်လျော်တော့ဘူးငြိမ်းချမ်းရေးဥတွေအခန့်သားဖြစ်တယ်เนาะကျွန်တော်တိုင်းရင်းသားတွေကလည်းမလိုလားဘူးဖွဲ့ပြီးဖို့ခြေခံဟောင်းကြီးကိုဟုတ်လားလုတ်ခဲ့စဉ်တုန်းကလည်းနာကျစ်เนาะမုံတိုင်းဘဝမှာအတင်းကျပ်ဒီနေ့မယ်ရီနဲ့ခါရတီပြုခဲ့တယ်ဖြစ်တဲ့အတွက်ပြည်သူလွတ်တော်ကိုတမန်ကနေတဝန်လာပေးပို့ပြီးတော့ဒီခြေခံဥပဒေဟောင်းကြီးကိုချက်သိမ်းပေးဖို့စာပို့ပေးပို့နိုင်ပါတယ်ခင်ဗျာအဲဒီမှာပြည်သူလွတ်တော်အနေနဲ့လက်ခွဲဆုံးဖြတ်ပြီး50%ခန့်လုံးထောက်ခံမှုနဲ့ဖြတ်သိမ်းနိုင်ပါတယ်ပြည်သူဆန္ဒကိုလည်းခံယူနိုင်ပါတယ်အဲဒီနောက်ခြေခံဥပဒေအစ်စ်ကိုရေးဆွဲပြီးတော့အုပ်ချုပ်မှသာရင်ကျွန်တော်တိုင်းပြည်ကောင်းမယ်လို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင့်နောက်ထပ်ပြီးတော့ကျွန်မထိုင်းနိုင်ငံကကိုဇော်လက်ကိုလည်းတစ်ဆက်တည်းပဲဖိတ်ခေါ်လိုက်ခြင်းပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျာ Hello
ဟုတ်ကဲ့ပြောပါရှင့်ကိုဇော်လက်ဝင်ရောက်ဆွေးနွေးနိုင်ပါတယ်
ဟုတ်ကဲ့ခင်ဗျာအခု တာလည်းတမရအသည့်နဲ့ကျွန်တော်တို့အနေနဲ့တိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့ဒီမိုင်းနဲ့ပတ်သက်ပြီးကျွန်တော်ကအရင်တမရအိမ်ထဆာလို့ရှိရင်အများကြီးပို့ပြီးတော့မျောလင်းချက်ထားတယ်ခင်ဗျပြီးတော့ဒေါန်ဆန်းစုကြည်ရဲ့လက်ယုံတဆူလို့ပြောလို့ရတယ်ဟိုတမရအဝင်းမြရလဲကျွန်တော်တို့ဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအရင်တော့လည်းမျိုးတမရဦးထင်ကျော်တော်ကလည်းမျိုးဒိုဒေါန်ဆန်းစုကြည်ရဲ့လွှမ်းမိုးမှုအနေနဲ့သူ့မှာပို့ပြီးတော့ရော့ပေးသွားတင်တယ်လို့ကျွန်တော်တို့တော့သုံးသပ်ပါတယ်ခင်ဗျပြီးတမရတယောက်ရဲ့လုံးပိုင်ခွင့်နဲ့သူတမရတယောက်ရဲ့ဟိုရုပ်လုံးပေါ်အောင်လို့ပေါ့နော်ဟိုတမရဦးထင်ကျော်တော်ဆိုသူ့ရဲ့တမရရုပ်လုံးကတိတ်မပေါ်ဘူးသမားတော်ရဲ့လုတ်ပိုင်ခွင့်နဲ့သူမှပြေးသွားသုံးချအသုံးချခွင့်မရအောင်ဟိုသူတက်လာတဲ့သမားအစ်ကိုကျွန်တော်တို့သမားတော်ရဲ့လုတ်ပိုင်ခွင့်နဲ့သူသမားတော်ရဲ့ရုပ်လုံးပေါ်အောင်လို့သူရဲ့ပြီးတော့ဟိုသမားအစ်ကိုဝင်းမင်းဆိုတာလည်းသူကဏ္ဍဆိုကဏ္ဍတော်တော်များများမှာတတဲဝင်လုတ်ပိုင်ခဲ့ဦးရဲ့အရေးချင်းရှိတဲ့လူတယောက်ဖြစ်တယ်အဲ့တော့ကျွန်တော်တို့တော့ကတော့ထိုင်းနိုင်ငံရောက်ရွှေ့ပြောင်းလို့သမားတွေအတွက်ဒီပြည်တွင်းမှာအလုတ်ကန်နေပုံမို့ပြီးတော့ဖန်တီးစစ်ခြင်းနဲ့ဒီရင်ရင်းနှီးမြှုပ်နှံမှုအဲ့ SME တွေပါတဲ့အစတိုးတက်အောင်လို့ပြည်တွင်းမှာအလုပ်ကိုင်းနေအများကြီးဖန်တီးပေးပြီးတော့ဒီပါရောက်နေတဲ့လို့သမားတွေတော့ကိုလည်းဒီဆက်ဆက်မှာကျွန်တော်တမရ20ပြောင်းလာပြီပါပြီတမရဦးသိန်းကျော်လက်ထက်မှာကျွန်တော်ဟု
တ်ကဲ
့ဒီတိုင်းနိုင်ငံကိုရွှေ့ပြောင်းလို့သမားချင်းနေရောက်လာတယ်တမရဦးသိန်းကျော်လက်ထက်မှာလည်းဒီရင်လောက်ကိုင်းအခြေအနေသိပ်ပြီးတော့ဒီပစ္စည်းတိုးတက်လာတယ်
မပြောဘူးဟုတ်ကဲ့ကိုယ်တော်လက်ကတာဆိုရင်တော့ဒီအဓိကဆွေးနွေးချင်တာကတော့ဒီမြန်မာနိုင်ငံပြည်ပမှာလှုပ်လှုပ်နေတဲ့သူတွေပြန်လာပြီးလှုပ်လှုပ်နိုင်အောင်စီးပွားရေးကိုပြန်ပြီးတော့ကောင်းလာအောင်လောက်ကန်ခွင့်လန်းနေဖန်တီးပေးဖို့အတွက်တမန်တော်အနေနဲ့လှုပ်ဆောင်ပေးစီခြင်းနဲ့ဆိုတာမျိုးဆွေးနွေးတယ်လို့နားလည်ပါတယ်။နောက်ဒီမှာဒဂုံမျိုးတစ်ကဦးလာထုံးကဆိုရင်တော့လေဒီတရားရေးဝန်ကြီးဌာနအစ်တပြန်လဲဖွဲ့စည်းပြီးတော့တရားဝေစုမှုရေးလွတ်လပ်စွာတရားစင်ရေးကိုအုံမြင့်ချတိဆောက်သင့်ပါတယ်တဲ့။တရားလွတ်တော်ကိုပြင်တိဆောက်ရမှာဖြစ်တယ်လို့တရားရေးဌာနနဲ့ရှင်းနေချုပ်ရုံးကိုလည်းတရားရေးဌာနဝန်ကြီးဌာနအောက်မှာပြန်လဲဖွဲ့စည်းပြီးတော့တရားဥပဒေစိုးမိုးရေးကိုအပြောတတ်တတ်မဟုတ်ဘဲနဲ့လက်တွေ့အကောင့်ထဲပေါ်လှုပ်ဆောင်ရမှာပါတဲ့ဆိုပြီးတော့သူကလည်းဆွေးနွေးပါတယ်အများစုကတော့ကျမတို့ရှိမှဆွေးနွေးတာတွေတော်တော်များများတော့ဒီ2018ဖွဲ့စည်းပုံကိုမပြင်ဆင်မဲနဲ့လည်းဘယ်တမရပဲတက်တမရလုတ်ပိုင်ခွင့်အပြေအဝမရှိနိုင်ပါဘူးဆိုပြီးတော့ four fingers ဆိုတဲ့ဒီသောတာရှင်တယောက်ကလည်းအီးမေးလ်နဲ့ပို့ထားရရှိပါတယ်ဆွေးနွေးတဲ့အကြောင်းအရာတွေကလည်းများပါတယ်ကျမတို့ကလည်းအချိန်မရှိတော့ဘူးဆိုတော့နောက်ဆုံးပိတ်အနေနဲ့တခုပါပဲဟိုဦးအောင်သူကြီးဦးအောင်မိုးစောအနေနဲ့တခုလေးဝင်ဆွေးနွေးပေးပါရှင်အခုကတမရအစ်အနေနဲ့အခုအမြင်သာဆုံးပေါ့နော်လူလူတွေအနေနဲ့ချက်ချင်းလက်ငယ်မြင်နိုင်မဲ့တိတာထင်ရှားမြင်နိုင်မဲ့ဟာတခုဘာလုပ်ပေးမယ်ဆိုလို့ရှိရင်ဒါအကောင်းဆုံးဖြစ်မလဲရှင
်ကီလူတွေရဲ့ဒီစာဝတ်နေပေါ်ကတုံ့ပြန်ရေးပေါ့နော်ဒါတခုပါပဲနောက်တခုကဘာရှိမလဲဆိုရခါကြအခုကျွန်တော်တို့ကီလူတွေဒီတွားရလာနေကြထိုင်ရတဲ့ကိစ္စတွေမှာကြီးကျယ်ဆာလာဖြစ်နေတယ်ဒီစီဝါရေးအခြေအနေကြက်တဲနေတယ်အဲ့ဒီအခြေအနေတွေကိုမြင့်တက်အောင်လုပ်ပေးနိုင်မယ်ဆိုရင
်ဟုတ်ကဲ့
ဒီလိုရှင်လည်းမှာညှော်တင်ချက်ပြပြီးရရှင်းတမ်းလာနိုင်မယ်လို့
ဟုတ်ကဲ့ဟုတ်ပါဘူးဆိုကျေးဇူးအများကြီးတင်ပါတယ်ရှင်ကျမတို့အချိန်ဆေးသွားလို့ပါပင်တိုင်းဆွေးနွေးပေးတဲ့လူတွေရောပါဝင်ဆွေးနွေးတဲ့လူတွေအားလုံးရောကျေးဇူးတွေအထူးတင်ပါတယ်ရှင
်စနေနေ့တည်းလေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်အစီအစဉ်လေးမကြခင်အဆုံးသတ်တော်မှာမို့ကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲပြောပြပေးပါရှင
်အစ္စရေးနဲ့ဂါဇာကမ်းမြောင်ဒေသနယ်စပ်တစ်လျှောက်မှာအစ္စရေးလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တောက်ကြနေကပါလက်စတိုင်းလူမျိုး15ယောက်ထဲမှနေတည်ဆုံးပြီး1400လောက်ဒဏ်ရာရခဲ့တာနဲ့ပတ်သက်လို့လွတ်လပ်ပြီးတော့ပြင်းပြင်းမြင်သားတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းလိုက်ပါတယ်အဲ့ဒီဒဏ်ရာရသူတွေထဲမှာ950ကျော်ဟာတကယ့်အကြီးဆုံးအဆင့်နဲ့ပြစ်ကတ်ခံခဲ့ရတာပါပြည်နယ်နိုင်ငံမှာကျင်းပနေတဲ့မဲခေါင်မြဝန်းတစ်လျှောက်ကနိုင်ငံရဲ့ထိပ်သီးအစည်းအဝေးမှာလာမယ့်5နှစ်အတွင်းဒေါ်လာ66ဘီလီယံပမာဏရင်းနှီးမြှုပ်နှံမှုအစီအစဉ်တရက်နဲ့ပတ်သက်ပြီးတော့သဘောတူညီမှုရခဲ့ပါတယ်ထန်တိုင်းမြို့မှာကျင်းပတဲ့ဒီကနေ့ဆွေးနွေးပွဲကနေအခုလိုသဘောတူညီခဲ့တာပါ
သတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လင်းပေးမယ်တနင်္ဂနွေမနေ့ခင် VOA အစီအစဉ်တွေကိုတော့လှိုင်းလိုမီတာ24 40 49နဲ့50တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.